Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။ VOA American အသံမြန်မာပိုင်းစီစဉ်ရဲ့2020ပြည့်နှစ်မေလ19ရက်အင်္ဂါနေ့မနက်ခင်းစီစဉ်တွေကိုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ။ဖိုင်းဒိုမီတာ3240/48တို့ကနေဖမ်းယူနားဆင်နိုင်ကြပါလိမ့်။အခုရင်ဆုံးတော့ခိတ်တန်းရောက်သတင်းတွေကိုပြောပြမှာပါ။ကျမသင်္ကီထိုက်ပါရှင်။ကိုရိုနာဗိုင်းရပ်စ်ဘေးကဘလို့စဖြစ်ပြီးဒီအပေါ်ကမ္ဘာနိုင်ငံတွေကဘလို့တုံ့ပြန်ကိုက်တွယ်ခဲ့ကြသလဲဆိုတာတွင်နဲ့ပတ်သက်လို့တီးကြားလွတ်လပ်တဲ့စုံစမ်းမှုတွေလုပ်သွားဖို့ထောက်ခံပေမဲ့ဒီကာယောဂါကိုထိန်းချုပ်နိုင်တဲ့အနေအထားတစ်ခုရောက်ပြီးမှစုံစမ်းမှုတွေလုပ်သွားဖို့တရုတ်သမ္မတရှီဂျင်းပင်ကတင်းနှင်းလာနေမှာပြောဆိုတိုက်တွန်းလိုက်ပါတယ်
။中国呼吁国际社会加大对世卫组织
ကမ္ဘာ့ဆက်မရည်အဖွဲ့ကြီး WHO ကဦးဆောင်ပြီးသိပ္ပံနည်းကြပညာရှင်ဆန်တဲ့ခိုင်မာပြီးဗက်လိုက်မှုကင်းတဲ့လှုပ်ဆောင်မှုမျိုးဖြစ်တင်ပါတယ်လို့တရုတ်သမ္မတရှီဂျင်းပင်ကတနင်္လာနေ့အွန်လိုင်းပေါ်မှာကျင်းပတဲ့ကမ္ဘာ့ကျန်းမာရေးညီလာခံအဖွဲ့မင်းကွန်မှာပြောသွားတာပါကိုရိုနာဗိုင်းရပ်စ်စတင်ဖြစ်ပွားပုံနဲ့ဒီအပေါ်တုံ့ပြန်မှုတွေကိုစုံစမ်းစစ်ဆေးဖို့တောင်းဆိုတဲ့ဆုံးဖြတ်ချက်မူကြမ်းတစ်ရပ်ကိုဥရောပသမဂ္ဂ EU ကရေးဆွဲခဲ့တာဖြစ်ပြီးကမ္ဘာ့ကျန်းမာရေးညီလာခံမှာဒီသတင်းပတ်ထဲထားကိုအတည်ပြုနိုင်ပွဲရှိနေပါတယ်အမေရိကန်ဇီဝနည်းပညာကုမ္ပဏီမိုဒါနာအင်စ်ကသူ့ရဲ့ကိုရိုနာဗိုင်းရပ်စ်စမ်းသပ်ကာကွယ်ဆေးကိုလူအနည်းငယ်နဲ့စမ်းသပ်မှုမှာတိုးတက်မှုတချို့တွေ့ရှိရကြောင်းပြောဆိုပြီးတဲ့နောက်တင်းနှင်းလာနေကအမေရိကန်အစုရှယ်ယာဆေးတွေထိုးတက်ခဲ့ပါတယ်။အဓိကကျတဲ့ Dow Jones နဲ့ S&P အညွန့်ကိန်းတွေ300ခိုင်နှုန်းကျော်ထိတက်ခဲ့ပါတယ်။တစ်ချိန်တည်းမှာပဲအမေရိကန်အရှိတ်ပိုင်းမက်ဆာချူးဆက်ပြည်နယ်အခြေစိုက်မိုဒါနာဇီဝနည်းပညာကုမ္ပဏီရဲ့အစုရှယ်ယာတန်ဖိုးက24ရာခိုင်နှုန်းထိဈေးတက်ခဲ့ပြီးအစုရှယ်ယာတစ်ခုကို82.93ဒေါ်လာဈေးပေါက်ခဲ့ပါတယ်အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနရဲ့ဌာနတွင်စုံစမ်းစစ်ဆေးရမှုကိုသမ္မတဒေါ်နယ်ထရန့်ကပြီးခဲ့တဲ့သတင်းပတ်အတွင်းယာရုကရုတ်တရက်ဖယ်ရှားလိုက်တာဟာဆိုရင်နိုင်ငံတိုင်းဝန်ကြီးမိုက်ပွန်ပီယိုရဲ့မြစ်တာရက်ခံချက်ကြောင့်ဖြစ်နိုင်တယ်လို့ထိတ်တန့်ဒီမိုကရက်လွှတ်တော်အမတ်တဦးကတင်းနှင်းလာနေမှာပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့နှစ်အတွင်းနိုင်ငံတိုင်းဝန်ကြီးပွန်ပီယိုရဲ့ဆော်ဒီအာရေဗျာကိုလက်နက်ရောင်းချမှုလုပ်ငန်းစဉ်မြင်းမြန်ဆန်းဆန်းလှုပ်ဆောင်ခဲ့မှုကအငင်းပွားပွဲဖြစ်ခဲ့ရပြီးဒီကိစ္စကိုစုံစမ်းစစ်ဆေးမှုပြီးဆုံးကဏ္ဍဖြစ်နေတဲ့အတွက်ကြောင့်လို့ရည်ညွှန်းပြောဆိုတာပါ။နိုင်ငံတိုင်းဝန်ကြီးဌာနရဲ့စုံစမ်းရေးမှူးစတီဗ်လင်းနစ်ကိုသမ္မတထရန့်ယာဒုကထုတ်ပြတာဟာနိုင်ငံတိုင်းဝန်ကြီးပွန်ပီယိုနဲ့ဇနီးဖြစ်သူစူဇန်တို့ရဲ့အစိုးရအထောက်အပံ့ကိုကိုရီးယားကအတွက်အသုံးချတာတွေအပေါ်စုံစမ်းစစ်ဆေးမှုလုပ်ခဲ့တာကြောင့်လို့ဒီမိုကရက်လွှတ်တော်အမတ်တွေကကနဦးပြောဆိုခဲ့တာပါ။ဒါပေမဲ့လည်းနောက်ပိုင်းမှာတော့နိုင်ငံခြားရေးဌာနရဲ့စုံစမ်းရေးမှုလင်းနစ်ကိုယာရုကထုတ်ပြလိုက်တာမှာတခြားအကြောင်းအရာလည်းရှိနိုင်တယ်ဆိုတာကိုတွေ့ထားတယ်လို့အောက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီဥက္ကဋ္ဌလွှတ်တော်အမတ်အီလီယော့အန်ဂယ်က Twitter လူမှုကွန်ရက်မှာရှင်းတာခဲ့ပါတယ်။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲအပေါ်ရုရှားကိုဝင်ရောက်နှောက်ယှက်ခဲ့မှုနဲ့ပတ်သက်ပြီးအမေရိကန်သမ္မတဟောင်းဘရက်အိုဘားမားဒါမှမဟုတ်လေဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်တို့ကိုစုံစမ်းစစ်ဆေးဖို့သမ္မတဒေါ်နယ်ထရန့်ကတောင်းဆိုနေပေမဲ့သူတို့အပေါ်စုံစမ်းစစ်ဆေးရေးဖြစ်လာမယ်လို့မမျှော်လင့်ကြောင်းတရားရေးဌာနအကြီးအကဲကတင်းနှင်းလာနေမှာပြောဆိုပါတယ်ထရန့်ရဲ့ရွေးကောက်ပွဲစည်းရုံးရေးအဖွဲ့နဲ့ရုရှားကြားပူးပေါင်းကြံစည်မှုရှိခဲ့သလားဆိုတဲ့အပေါ်စုံစမ်းမှုတွေဟာအခြေအမြစ်လုံးဝမရှိတဲ့တန်တရားတွေကိုအခြေခံဆောင်ရွက်ခဲ့တာဖြစ်ပြီးတမထအပေါ်မှာတရားမျှတမှုမရှိတဲ့ဆောင်ရွက်ချက်လို့ရှင့်နေချုပ်ဘီလ်ဘားကပြောဆိုထားတာပါဒီနိုင်ငံရေးအရာစုံစမ်းစစ်ဆေးမှုတွေလို့ရှင့်နေချုပ်ကတုံ့နှုံပြီးအမေရိကန်တရားရေးစနစ်မှာဒီလိုစုံစမ်းမှုတွေအပြန်အလှန်လုပ်နေတာကိုရပ်တန့်ပြဖို့ရည်ရွယ်တယ်လို့ပြောဆိုထားပါတယ
်။ VOA American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဘိုင်းဒိုမီတာ24 kHz 12.33 MHz ဘိုင်းဒိုမီတာ40 kHz 9.33 MHz 5.51 kHz 98.5 နဲ့ 5.190 kHz 105.5တို့ကနေထုတ်လည်ပေးနေပါတယ်ရှင
်ကျွန်တော်ညဝင်းအောင်ပါခင်ဗျာအင်္ဂါနေ့မနက်ခင် VO ရဲ့သတင်းတွေကိုတင်ဆက်နေပါတယ်မြန်မာနောင်းနဲ့ DMG ရခိုင်အွန်လိုင်းသတင်းဌာနအတွက်အလုပ်လုပ်နေတဲ့ရခိုင်ပြည်နယ်အခြေစိုက်သတင်းတော့ကိုကျော်လင်းကိုအမည်မသိစာကြေးသမားတွေကမေလ13ရက်နေ့ကလာရောက်ချိန်ချောက်စော်ကားသွားတဲ့အပေါ်မြန်မာအာဏာပိုင်ဒီအနေနဲ့အမြန်ဆုံးစုံစမ်းဖို့ထုတ်ပေးဖို့ IFG ကနိုင်ငံတကာသတင်းသမားများအဖွဲ့ချုပ်ကတောင်းဆိုလိုက်ပါတယ်စစ်တွေမြို့ကန်ကိုကျော်လင်းကိုစိုက်ကယ်စီးလူနှုတ်ဦးကအနီးနားချင်းကပ်လာပြီးလေးဝါးရီနဲ့ပြင်းရင်တပ်ပြစ်မယ်လို့အော်ဟစ်ချိန်ချောက်ထွက်ပြေးသွားတာပါကိုကျော်လင်းကတော့ရင်မှမှာဒဏ်ရာအနည်းငယ်ရပါပါတယ်ကိုကျော်လင်းဟာရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့မြန်မာတပ်မတော်တို့ကြား CPD ဘက၏အကြောင်းကိုသတင်းရေးသားနေသူဖြစ်ပါတယ်2019ခုနှစ်တုန်းကလည်းရခိုင်ဒေသတွင်မြေယာဇင်းလုံးပြဿနာကြောင့်ရေးသားခဲ့ပြီးနောက်မှာအမည်မသိသူတူကသူ့ကိုဓာတ်နဲ့လိုက်ထိုးခဲ့မှုပါတယ်။အဲ့ဒီဓာတ်သမားတရားခံကိုရဲကအခုချိန်ထိဖမ်းမမိသေးပါဘူး။ဒီလိုလက်သက်တရားခံကိုမြန်မာနိုင်ငံမှာဖော်ထုတ်အရေးယူခြင်းမရှိတဲ့ယဉ်ကျေးမှုကသတင်းတော့တွေကိုတိုက်ခိုက်စော်ကားဖို့ခွင့်ပြုထားသလိုဖြစ်နေတဲ့အတွက်ဒါကိုအဆုံးသတ်သင့်ပြီလို့ IFG အဖွဲ့ချုပ်ကထောက်ပြလိုက်ပြီးသတင်းတော့အပေါ်တိုက်ခိုက်မှုကိုပြစ်တင်ရှုတ်ချလိုက်ပါတယ်။ IFG အဖွဲ့ဟာနိုင်ငံပေါင်း140ကသတင်းတောက်ပေါင်း6သိန်းကိုကိုစားပြုတဲ့အဖွဲ့ဖြစ်ပါတယ်ခင်ဗျာ။ကမ္ဘာလုံးဆိုင်ရာကျန်းမာရေးဆွေးနွေးပွဲ World Health Assembly မှာထိုင်ဝမ်ကိုခြံလှပ်ထားတဲ့အပေါ် WHO အဖွဲ့ရုပ်အမေရိကန်ကပြစ်တင်ရှုတ်ချလိုက်ပါတယ်။ COVID-19 ကာယရောဂါကြောင့် WHA နှစ်ပတ်လည်ဆွေးနွေးပွဲကိုတနင်္လာနေ့ကပထမဆုံးအချိန် online ဆွေးနွေးပွဲပုံစံနဲ့စတင်ကျင်းပခဲ့တာပါ။ကာယရောဂါတိုက်ဖြစ်ရေးနိုင်ငံတကာနဲ့အတူအစွမ်းကုန်ပူးပေါင်းဆောင်ရွက်ခဲ့ပေမဲ့ WHA နှစ်ပတ်လည်ဆွေးနွေးပွဲမှာပါဝင်လေ့လာခွင့်ရဖို့ဖိတ်ကြားခြင်းမခံရဘူးလို့ထိုင်ဝမ်ကပြောပါတယ်။ WHO ညွှန်ကြားရေးမှူးအတာနောင်းအနေနဲ့ထိုင်ဝမ်ကိုဆွေးနွေးပွဲမှာထည့်သွင်းဖို့ဒေယဝင်လုပ်ပိုင်ခွင့်အာဏာအပြည့်ရှိရသားနဲ့တရုတ်ရဲ့ဖိအားပေးမှုကြောင့်ထိုင်ဝမ်ကိုခြံလှပ်ထားခဲ့တယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုကဝေဖန်လိုက်ပါတယ်။ WHO အဖွဲ့ကိုအမေရိကန်ကရန်ပုံငွေရပ်ဆိုင်းလိုက်တဲ့အချိန်မှာအခုလိုအမေရိကန်ကပြစ်တင်လိုက်တာဖြစ်ပြီးသူရွှေရှုအဖွဲ့ကိုလည်းပြန်လည်ပြင်ဆင်ဖွဲ့စည်းဖို့အမေရိကန်ကအပြစ်တင်ထားပါတယ်ခင်ဗျာနိုင်ငံရေးတင်းမာမှုတွေရှိနေတဲ့မလေးရှားနိုင်ငံမှာကိုဗစ်ကာယရောဂါကာလအတွင်းပါလီမန်ကိုတနင်္လာနေ့ကပထမဆုံးအကြိမ်ပြန်ဆခဲ့ပြီးမလေးရှားပြည်ကလာရောက်မေကွန်းကြောကြခဲ့ပြီးနောက်မှာပါလီမန်ကိုအ мян ဆုံးရပ်ဆိုင်းလိုက်တာကြောင့်လက်ရှိဝန်ကြီးချုပ်မူဟီတင်ယာဆင်အနေနဲ့သူ့အပေါ်အယုံကြည်မရှိမဲခွဲဆုံးဖြတ်မဲ့အရေးကနေလွတ်မြောက်သွားပါတယ်ဝန်ကြီးချုပ်ယာဆင်အပေါ်အယုံကြည်မရှိအဆိုကိုဝန်ကြီးချုပ်ဟောင်းမဟာတီးယားမိုဟာမက်ကပါလီမန်မှာတင်သွင်းလာပြီးငကူအစီအစဉ်အရမဲခွဲဆုံးဖြတ်ဖို့ရှိနေတာပါမဟာတီးယားရဲ့ညွန်ပေါင်းအစိုးရပြိုကွဲခဲ့ချိန်ဖေဖော်ဝါရီလထဲမှာအသက်94နှစ်အရွယ်ဝန်ကြီးချုပ်မဟာတီးယားရာထူးကနှုတ်ထွက်ကြောင်းဘုရင်ကိုစာတင်ခဲ့ပြီးနောက်မှာမလေးရှားဘုရင်ကမွေဒင်ယာဆင်းကိုမတ်လတဲ့ဝန်ကြီးချုပ်အဖြစ်ခန့်အပ်ခဲ့ပါတယ်မွေဒင်ဟာမဟာတီးယားရဲ့အရင်အစိုးရအဖွဲ့ထဲမှာပြည်ထောင်စုဝန်ကြီးအဖြစ်တာဝန်ယူခဲ့ပြီးအစိုးရထဲကို UNMO အမျိုးသားပါတီအဖွဲ့ဝင်တော်တော်များများကိုသွတ်သွင်းခဲ့တာပါ UNMO ပါတီဟာအာဏာရကျင်တုန်းကအကျင့်ပြတ်ခြားစွာမှုတွေရှိခဲ့ပြီးအထူးသဖြင့်ဝန်ကြီးချုပ်ဟောင်းနာဂျစ်ဘရာဇာလက်ထက်မှာနိုင်ငံပိုင်ရင်းနှီးမြှုပ်နှံမှုပန်း 1MDB ရဲ့လက်စားမှုကြီးပေါ်ပေါက်ခဲ့တာကြောင့်မဲဆန္ဒရှင်တွေစိတ်ပျက်ခဲ့ပြီးမာတီယာအနိုင်ရက2018မှာညွန်ပေါင်းအစိုးရကိုဖွဲ့ခဲ့တာဖြစ်ပါတယ်ခင်ဗျာအာဖဂန်မှာရှိတဲ့တာလီဘန်တွေဟာတရားဝင်ကြိုတင်ကြေညာမှုမလုပ်ဘဲရွေဦးရာသီထိုးစစ်ကိုစတင်နေပြီလို့ကပူးမြို့တော်မှာတနင်္လာနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းအာဖဂန်စစ်တပ်တာဝန်ရှိသူတွေကထည့်သွင်းပြောကြားလိုက်ပါတယ်အာဖဂန်ရဲ့ဗဟိုဒေသဂါဇနီခရိုင်မှာရှိတဲ့ထောင်လိုင်းစခန်းတစ်ခုကိုတနင်္လာနေ့မနေ့အစောပိုင်းအသေးခံဘုံးထောင်တိုက်ခိုက်မှုကြောင့်အနည်းဆုံးလုံခြုံရေးတပ်ဖွဲ့ဝင်9ဦးသေဆုံးပြီးနောက်ထပ်အယောက်40ဒဏ်ရာရသွားပါတယ်တာလီဘန်ထင်းကျုပ်ဒေသတွေကရဲသားတွေကိုတိုက်ခိုက်ခဲ့တဲ့ရန်သူတွေရဲ့စစ်ကြင်ညာတဲ့လုပ်ရက်ကိုလက်တော့ပြန်တဲ့အနေနဲ့အခုလိုတိုက်ခိုက်ခဲ့တာဖြစ်ကြောင်းတာလီဘန်အဖွဲ့ပြောခွင့်ရမူဂျာဟစ်ကသူ့ရဲ့ကြေညာချက်မှာဖော်ပြပါတယ်တာလီဘန်နဲ့အမေရိကန်တို့ဒိုဟာမြို့မှာပြီးခဲ့တဲ့ဖေဖော်ဝါရီလတဲ့သဘောတူညီမှုတွေရခဲ့ပြီးနောက်ပိုင်းအာဖဂန်နိုင်ငံအတွင်းတာလီဘန်တွေရဲ့အကြမ်းဖက်တိုက်ခိုက်မှု4000လောက်ရှိလာပြီလို့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာအင်္ဂါနေ့မနက်ခင်းသတင်းတွေကိုမတ်သိမ့်ဒီထိုင်းတဲ့အတူကျွန်တော်ညံဝင်းအောင်တင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာအခုချိန်အားစပြီးသတင်းပေးဖို့ကြတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ
်ထိုင်းနိုင်ငံမှာအလုပ်လက်မဲ့ဖြစ်ပြီးနေရက်ပြန်လို့မရကြသေးတဲ့မြန်မာလူသမားတောင်းကနန်းလောက် ထိုင်းတောင်ပိုင်းမှာအခက်အခဲတွေတွေ့ကြုံနေရတဲ့သတင်းကိုပြောပြပါမယ်။ကျမအေးမှာပါ။ထိုင်းနိုင်ငံမှာကိုဗစ် -19 အရေးပေါ်ကာလအတွင်းလူစုလူဝေးတွေနဲ့အလုံးလောက်ခွင့်မရတဲ့အခြေအနေတွေ၊စိတ်ယုံတွေကုန်ကျစ်တဲ့အခြေအနေတွေ၊ကုန်ကျော်တင်ပေါ်မဲ့ဈေးကွက်ပြတ်တဲ့အခြေအနေတွေကြောင့်အလုံးယုံစိတ်ယုံတွေဇက်နာရပြီးအလုံးလက်မဲ့ဖြစ်နေရတဲ့မြန်မာနိုင်ငံကအလုံးသမားတွေနေရပြန်နိုင်ဖို့အတွက်လွန်ခဲ့တဲ့နှစ်လလောက်ကစပြီးစီစဉ်နေကြပါတယ်။ဒါပေမဲ့လည်းမြန်မာဘက်ချမ်းမှာသူတို့ကိုတိတန့်ထားမဲ့စောင့်ကြည့်နေရတဲ့အစဉ်သိမဖြစ်သေးတာနဲ့အခုနောက်ဆုံးထိုင်းဆိုရဘက်ကခီးသွောလာခွင့်ကန့်တတ်တဲ့အရေးပေါ်အမိန့်နေကြောင့်နေရပြန်နိုင်ကြတဲ့မြန်မာတွေဟာထိုင်းမှာတောင်ကနန်းနဲ့ချီပြီးရှိနေပါတယ်။ထိုင်းတောင်ပိုင်းမှာတော့တောင်ကနန်းရှိတဲ့မြန်မာတွေဒုက္ခရောက်နေကြောင်းထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အလုသမားရေးရာနဲ့မှတ်တမ်းရေးရာတာဝန်ခံဦးမင်းဦးကပြောပြပါတယ်
။ကျွန်တော်တို့အလုသမားမြန်မာရေးမူလေးသူထုတ်ပြန်တဲ့တခုထုတ်ထားတယ်။အဲကဲဖြစ်နိုင်တဲ့စိုးရင်ရာရှိတယ်ရောဂါကူးစက်ဖို့အတွက် grace များတဲ့ခရိုင်10ခုသူထုတ်ပြန်တာ။အဲခရိုင်10ခုကနံပါတ်1ကကျွန်တော်တို့သမုဒ္ဒရာကံရဖန်ငါလည်းပါတယ်အဲဒီအားလုံးပေါင်းတဲ့ခရိုင်ပေါ့နော်ကျွန်တော်တို့ဖန်ငါမှာဆိုလို့ရှိရင်6986ဦးဆက်ရွေးမွေးမြေးပေါ့နော်ဒီလုပ်ငန်းအစားအသောက်ရောင်းတဲ့လုပ်ငန်းနဲ့ဟိုထုတ်ကုန်ပေါ့လေဒီပါကင်တွေပါလေထုတ်တရားထုတ်ကုန်ဖြန့်သွင်းအဲ့လိုလုပ်ငန်းတွေမှာဆက်ဆက်ပြီးတော့လုပ်ကင်နေတဲ့လုပ်သမားတွေပေါ့ကျန်ခဲ့တဲ့တစ်ပတ်ကကျွန်တော်တို့ဒီဟာဒီမှာရှိတဲ့စော်ဝါဒီတံပေါ်အလုပ်သမားတွေကိုဌာနနဲ့ကျွန်တော်တို့ပြီးဝေးတဲ့အခါမှာတော့အဲ့ဒီဟာပြောတာကဒီဆန်ကားခင်းထောင်ကျော်ဒီလူမှုပလုံရေးပကံတံပေါ်တင်လာအတင်ထားတာရှိတယ်ဒါကတော့ထိုင်းအောင်ပမာပြောတာပေါ့လေအဲ့မှာကဒုက္ခရောက်ဆုံးကတော့ဒီဆောက်လို့ရေးဆိုင်ဒီပေါ့နော်အဝိရခကြရင်တော့ဟိုတယ်လုံးဒါတော့ဒုက္ခရောက်ဆုံးပဲလို့ဒီလိုပြောတယ်လို့
အခုဆိုရင်ဟွာရင်ဆိုတဲ့နေရာမှာတော့အလုသမားတွေဟာစားတောက်စီရပါအခက်ခဲရှိတာမို့နီးစက်ရအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကတွားရောက်ပြီးတော့အကူအညီပေးကြရပါတယ်။ထိုင်းတောင်ပိုင်းကနေရာအတော်များများမှာဒီလိုပြဿနာတွေကိုကြုံနေရတာကြောင့်နေရာပြောင်းရင်တဲ့သူတွေများလာပြီးနေဆက်တွေပြန်မဖွင့်သေးတာကြောင့်လည်းအခက်ခဲတွေဖြစ်နေရတယ်လို့လည်းဦးမင်းဦးကဆိုပါတယ်
။အလုသမားတွေလုံးပြုတ်တာပေါ့လေဆိုပြီးတော့အမှနေရာတို့ခါရောက်နေပါဘာဒီမှာဖြစ်ရပေါ့လေအဲ့ဒီဝိုင်းတနေရာလည်းမဟုတ်ဘူးတနေ့နေရာမှာလည်းဖြစ်တာပဲလေတနေ့နေရာဆိုမှာပေါ့တူရီဇင်နဲ့ပတ်သက်တယ်ဆိုပို့ပြီးတော့ဖြစ်တာများတယ်အာကျွန်တော်တို့ဒီမှာတော့အဲ့လိုမျိုးနန်းပြီးအကြောင်းကြားပြီးတော့ကတနာတက်တဲ့ဟာတွေကိုလေတနက်ပြီးတော့အခုကြီးတောင်းတာတွေရှိတယ်ဥမာပေါ်သမုတ်ကျုံးမှာလည်းအဲ့ဒီပညာဆိုင်ကြီးအဲ့ဒီမှာဒီကစီအဲ့ဒီပညာဆိုင်ကလို့ကျွန်မတွေအဲ့လိုကတနာတက်တယ်မရှိတဲ့ခါကျတော့ဥနာစားရတာစားရအဲ့အခက်ခဲဖြစ်တာပဲတဲ့တူပါဥမာဒါစားရရဟိုကံမတိုင်ခင်နဲ့စားပြီးတော့ဒုက္ခရောက်နေတာသူကတူပါလေဒီအဓိကနေသေးအိမ်မှာအဲ့ဒီဝိုင်းလို့ဒီကောသမူရဖုကေတို့ကတော့နေသေးကမခံနိုင်ဘူးဈေးရန်ကြီးတယ်ပြန်နေတယ်ဆိုရင်ဟာဒီမှာဉာဏ်လို့သိတာပဲအဲ့ဒါမှဖြစ
်မြန်မာလူသမားတွေမလလောက်ကစပြီးအလုံးကန်အစင်မပြေနေစရာမရှိလို့နေရပြင်ကျင်ကြပြီမဲ့လေမြန်မာဘက်ကတလကြာယာယီနေဆက်တကားတွေကိုပိတ်လိုက်ပါတယ်နောက်ပိုင်းမှာမြန်မာဘက်ကမေလမှာပြန်ဖွင့်ပေးခဲ့ပြီမဲ့လေထိုင်းကအရေးပေါ်အမိန့်ကြောင့်နေမြေတစ်ခုနဲ့တစ်ခုဖက်တန်းသွားလာဖို့ကန့်သက်ချက်ကိုမေလကုန်ကြီးထပ်ပိတ်ထားပြန်ပါတယ်မေလလည်းကစပြီးနေပြည်ကိုဖျက်ဆီးသွားလာလို့ရတဲ့ထိုင်းတပ်ကကားကိတ်တချို့ပြန်ဖွင့်ပေးခဲ့ပေမဲ့လည်းထိုင်းနိုင်ငံသားတွေအတွက်သာဖြစ်ပြီးမြန်မာပါဝင်နိုင်ငံသားတွေနေမြေကျော်ပြီးခရီးသွားလာခွင့်တွေမရကြသေးပါဘူးဒီအတွက်ကိုပိုင်ကားငယ်တွေကိုငှားပြီးလာကြတဲ့မြန်မာတွေလည်းလမ်းတဝက်မှာလည်းဖမ်းဆီးခံရပါတယ်ကျမမအေးမှထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေပါတယ်
စီရတီမှနေတဲ့ရခိုင်နောက်ပိုင်းခြေရာတချို့တိုက်ပွဲတွေမိချိုခံနေရတယ်ပေါ့အစိုးရတပ်နဲ့အဲရခိုင်လက်နက်ကင်ဖွဲ့တို့ပြန်လည်ဆွေးဆွေးပြစ်တင်နေတဲ့အကြောင်းပြောပြရှင်းပါတယ်ကျွန်တော်တတ်နိုင်ပါပြီးခဲ့တဲ့2018အကုန်ပိုင်းလောက်ကလေးကခုရှင်ကြီးစီရတီမှနေတဲ့ရခိုင်နောက်ပိုင်းမှာတိုက်ပွဲတွေခြေရာတချို့လေးမိချိုဖျက်ဆီးတာတွေကိုခံနေကြရပါတယ်ပြီးခဲ့တဲ့မေလ16ရက်စနေနေ့ကလည်းမြောက်မြွနဲ့လက်ကခြေရာကနေကြာကြော်လောက်မိချိုဖျက်ဆီးခံခဲ့ရတယ်လို့မျက်မြင်ဒေသခံတွေကပြောဆိုကြပါတယ်အဲ့ဒီနေ့ကလက်ကကြီးရွာနေမှာတိုက်ပွဲဖြစ်ပေါ်ပြီးအဲဖွေးကတပ်မတော်ကိုပြည်သူလူထုကြမှာထင်လွှဲမအောင်လက်ကကြီးရွာကိုမိရှုခဲ့တာဖြစ်တယ်လို့တပ်မတော်တတိမှန်ပြန်ကြားရေးဖွေးပြောခွင့်ရဘူချုပ်ထွန်းထွန်းညီကပြောပါတယ
်ဟာဟာအဓိကတော့ခုနအဲ့မှာအိုင်းနာမှာတိုက်ပွဲဖြစ်တယ်အဲ့တပ်ကိုထင်မြင်လွှဲအောင်သူတို့အဲ့မှာရွာကိုမိရှုသွားတယ်အင်းအင်းချို့တွေအင်းနဲ့မိရှုသွားတယ်အဲတမင်လောက်တာပေါ့ဗျာတမင်လောက်တာပေါ့အဲတပ်သူတို့ကလုတ်ပြီးတပ်ကလုတ်တယ်ဆိုပြီးတော့ဗျာနိုင်ငံတကာနဲ့ကျန်လွယ်အောင်လုပ်တာပေါ့
တပ်မတော်ရေးပြောဆိုရှင်းနေပါတာပြီရခိုင်လက်နက်ကန်အဖွဲ့ပြောခွင့်ရခိုင်ဒုက္ခကခုလိုပြောပါတယ
်ဟိုမြန်မာစစ်တပ်ကတော့ဒီသူတို့တောက်ဆောက်ကျူးလွန်လာတဲ့စစ်ရသောမှုတွေကိုဘယ်တော့မှဟိုသူတို့လုပ်တယ်လို့ဝါခံနေဆိုတာမရှိဘူးကြဟိုအဲ့ဒီစနေနေ့တော့ကဒီမီးရှို့ရဲ့ဖြစ်စဉ်ကလည်းပဲဒါဗျာသားတွေလည်းဟိုအကုန်လုံးပြောပြီးဒီဒါမြန်မာစစ်တပ်ရဲ့ဒီဟိုတမန်လေးလေးလောက်ခံမှာရှစ်ကနေပြီးတော့မီးရှို့လေဆိုတာဒါမျက်မြင်ပေါ်တွေ့တဲ့ဗျာသားတွေကလည်းဒါပြောပြီး
တမ်းတော်နဲ့အဖွဲ့ကတော့ရခိုင်ဒေသခံတွေပေါ်မှာနေ့စဉ်နဲ့ရတာဟိုစစ်ရသွားမှုကိုကျူးလွန်နေတာဖြစ်တယ်။တမ်းတော်နဲ့အဖွဲ့ကတော့ရခိုင်ကျေးရွာတွေမိရှုခံရတာနဲ့ပတ်သက်ပြီးတဖက်နဲ့တဖက်အပြန်လှန်ဆွဆွေးပြောဆိုနေကြတာပါ။လက်ကကျေးရွာဟာပြည်ကနေ2019ခုစပိုင်းကလေးကတိုက်ပွဲတွေကြောင့်ဒေသခံရွာသားတွေထွက်ပြေးနေကြပြီ။စနေနေ့ကမိရှုမခံရမီကျေးရွာအတွင်းကိုတမ်းတော်တော်90နီးပ ဒီနေ့မှာမြင်လို့ရတာနဲ့ဒီလိုဇာကနေဒီလိုမြေလေးပိုင်းတနာကြီး50ပေါင်းကျင်လာမှာဒီမှာကလာတဲ့ဟောမြန်မာတက်လို့စိတ်ကြောင့်ကြောင်းကလူအာခမ်းမချင်း50ကျော်ပေါင်းကျင်လာကကျွန်တော်ရွာသေးကိုလမ်းချပြီးဝင်တော့တွေ့ရတဲ့အမြင်များများလေးဒါသူတို့မြင်တော့ဝင်တော့ရောဝင်တော့ဒီအာမင်းစင်မင်းပေါင်းကျင်လာဆိုလို့ရှိရင်မိခိုးတွေတက်လာတယ်မိရောက်တွေတက်လာတယ်ဘယ်နဲ့တန်းအရှင်
ဒီနေ့ဆီလောက်ကြားရလို့ပြောရတာဒီလိုပြောတာဟာလေရခိုင်နောက်ပိုင်းမှာအခုရှိထိုင်တဲ့ဒေသလိုစောက်တော်မျိုးနဲ့တင်မကြီးရွာရသေးတော်မျိုးနဲ့ငတောက်တူကြီးရွာကြောက်တန်းကြီးရွာနဲ့မြောက်ဦးမျိုးနဲ့ကလက်ကကြီးရွာတွေကတော့မင်းရှုဖြစ်စည်းတာကိုခံခဲ့ကြရတာလေးဖြစ်ပါတယ်အစိုးရဘက်ကတော့တိုက်ပွဲတွင်းမင်းရှုခံခဲ့ရတဲ့ကြီးရွာတွေကမိသားစုတွေကိုကူညီပေးနေတာရှိတယ်လို့ရခိုင်ပြည်နယ်ဘ
ဒီကနောက်လူကြအောင်လို့စပွဲတွေပြိပခါဝေးတွေကြောင့်ဖြစ်တဲ့အန်တီတွေပေါ့အဲ့ဒီအတွက်ဒီဒုက္ခရောက်ကြတယ်ပြည်သူတွေအတွက်ထောက်ပံ့ရတယ်ဥလိုဆိုဆိုရှင်ဒါနော်လက်နေကြီးကြာလို့မိမိလောင်လို့စတယ်နော်ကြွားတွေရှိတယ်နောက်ပြီးခဲ့တဲ့အဲတိတ်ကူအကျော်တင်းဆောင်လေးပါထောက်ပံ့ထားတယ်ဒီမှကြီးပါလို့ပါလို့ဆိုတာနဲ့ရှိတယ်အခုလည်းအဲ့ဒီလူမျိုးဖြစ်လာတဲ့ဒီနေကြတယ် ဒီပြီးတော့ဒုက္ခဒီဒုက္ခရောက်ကြတဲ့ပြည်သူတွေအတွက်ကိုဒါနှုံသားတွေတမတာတဲ့နှုံသားတွေရှိတယ်ပေါ့အတမတာတဲ့နှုံသားတွေကမူရတဝက်တစ်ပြက်လောင်သွားတဲ့အိမ်တွေဆိုရင်ဒါတစ်စိတ်ပိုင်းပစ္စည်းတွေပေါ့နောက်တစ်ဆိုးဆိုလို့ရှိရင်ဘွားထင်ရကာတို့နီမိုပြင်ကာတို့သမိုးပြင်ကာတို့ဟောနာအုတ်အုတ်ကန်အိမ်တို့စတဲ့အဲ့ဒီအိမ်အမျိုးသားပေါ်မူတည်ပြီးတော့ငါးတောင်ရှိတဲ့သတိရှိတဲ့နှသိရှ
ကျွန်တော်တို့ရဲ့နေအင်္ဂလိပ်မျိုးခန့်နေရတာတွေနဲ့ပတ်သက်ပြီးအစိုးရနဲ့လှုပ်တော်ကဖြည့်ရှင်းပေးသိမ့်တယ်လို့မျက်မှောက်မတူသိမ့်ဘူးလို့တိုင်းတားရေးလေ့လာသုံးသပ်သူစာရေးဆရာဦးမောင်မောင်စိုးကပြောပါတယ်။အဲ့ဒီဒီမိုင်းရှင်ကြီးကတော့ပြောခဲ့ပါလား။ဒါပေမဲ့အစိုးရအနေနဲ့ကအခုနောက်ပြောသလိုပေါ့ဗျာ။အစိုးရလို့လှုပ်တော်လို့အနေနဲ့ဒီပြည်နယ်ကိုမျက်နှာစွဲထားရတော့ကောင်းတဲ့ မဆိုရင်တော့နိုင်ငံကပြပီးလာမှနိုင်ငံကဝင်ရောက်ဆက်ပြလာမှလို့နိုင်ငံကပြည်ပြင်းဆွဲလာမှဖြည့်ရှင်းမှုကျူးစားရင်အရင်နောက်ကျပါလိမ့
်လက်ရှိကိုဗစ် -19 ကာလမှာပြည်ခိုင်တိုက်ပွဲတွေရဖို့နိုင်ငံတကာအပါအဝင်အရပ်ဖွဲ့ဖွဲ့စည်းတွေကတိုက်တွန်းထားကြပေမဲ့ပြည်ခိုင်နောက်ပိုင်းမှာတိုက်ပွဲတွေဆက်တိုက်ပြင်းထန်နေသလိုဒေသခံတွေအိုးအိမ်စွန့်ခွာထွက်ပြေးနေရရှင်ကျေးရွာတွေလည်းမိရှုဖြစ်စီရှင်ခံနေကြရတာပါကျွန်တော်တနိုင်ရခိုင်ကနေတင်ပြပို့ထားတာပါ
ကရင်ပြည်နယ်ကတန်၄ရောင်မြိုင်ကလေးဗီလက်မြေဆက်ယုံပိတ်ပေးဖို့တောင်းဆိုလှုပ်ရှားသူတွေကိုပြည်နယ်အုပ်ချုပ်ရေးကတရားစွဲထားတဲ့နောက်ဆက်တွဲအခြေအနေကိုတင်ပြပေးမှာပါကျွန်တော်ကတော့ဇော်ထပ်ပါကရင်ပြည်နယ်ဖမ်းအမျိုးကကြောင်မီးသွေးလောင်စာသုံးတန်၄ရောင်ဗီလက်မြေဆက်ယုံကြောင်းအနီးနားကြေးရွာတွေရေလူညင်ညမ်းနေဆိုပြီးဒေသခံတွေတန်ခါတော်တွေဇန်နဝါရီ၁၉ရက်မှာစူပေါင်းဆန္ဒပြတောင်းဆိုပွဲလုပ်ခဲ့တာပါဒီစူတောင်းပွဲမှာသတင်းမီဒီယာတွေကိုဖိကြားခဲ့တဲ့ကရင်မြချောင်းစောင့်ကြည့်ရေးကွန်ရက်ကစောတာဘိုးကိုပြည်နယ်အုပ်ချုပ်ရေးအဖွဲ့ကနိုင်ငံတော်အကြီးအကဲပြည့်စုံမှုဥပဒေပုံမှား905ခါဝေးနဲ့တရားစွဲခဲ့ပါတယ်။ဒီနေ့မေလ18ရက်ဒုတိယအကြိမ်တရားရုံးခြင်းကိုစောတာဘိုးလာရောက်ခြင်းမရှိသလိုသူ့အစာတရားရုံးကိုသွားခဲ့တဲ့ပွင့်လင်းမြင်တော်မှုနဲ့တောင်းယူမှုတောင်းခံမှုရပ်ပတ်အဖွဲ့မာတာအဖွဲ့ကစောဟဲဆွေကအမှုအခြေအနေကိုအခုလိုပြောပြပါတယ်။
ဒီနာဘဒူရဆိုတဲ့ဟောဒီအခုအချုပ်ကြီးရတယ်။တောင်ကျော်ဆိုတဲ့ကြောက်ဟာအခုမှတော့နိုင်ငံသားခါပြီတော့။ဒီမိချမီရဲ့ကံကြောတော့တရားခံဟုတ်မပြည့်ရဲ့ခါကြောတော့ချင်းဖုံးဆိုင်ရဦးဒီကောင်ကတခြားနေနေတရားရှိနေ။ဒီလိုကြက်တည်းစီးပြီးသွားတာနဲ့ဒီဟိုခုနနိုင်ငံသားခါပြီနေနဲ့တရားဆက်ဆံထိုက်တယ်ဆိုတော့သူ့ကိုတရားခံပြီးပြတ်မှတ်မယ်။ပြတ်မှတ်တယ်ဆိုတဲ့ကုန်တယ်နည်းနဲ့
စောတာဘိုးအနေနဲ့ရှေ့နေရှေ့ရနဲ့တရားရုံးကိုရင်ဆိုင်မယ်ဆိုရင်ဥပဒေအရအရင်ဆုံးအဖမ်းခံပြီးမှရှေ့နေကိုခေါ်ယူရမှာပါ25ရက်နေ့မှာအမှုကိုထပ်စစ်ဆေးဖို့မြို့နယ်တရားရုံးကယုံကြည်ထပ်ခေါ်ထားပါတယ်တရားရုံးစစ်ဆေးကြားနာမှုတွေကိုအယုံကြည်မရှိလို့သူ့အနေနဲ့တရားရင်ဆိုင်ခြင်းမလုပ်တာလို့စောတာဘိုးကပြောပါတယ် စီမံကိန်းများပတ်သက်လို့ပြည်내အဆင့်ပြည်အောင်စုအဆင့်လုပ်ငန်းနားလည်မှုစာချုပ် MOU ရေးထိုးတဲ့အခါမှာပွင့်လင်းမြင်သာမှုမရှိသလိုတဘာဝပတ်ဝန်းကျင်ကိုမထိခိုက်အောင်လွတ်ဆောင်ထားတာလည်းမရှိတဲ့အကြောင်းတရားစွဲခံရသူစောတာဘူးက VOA ကိုပြောပါတယ်ပြီးတော့ဒီတန်လေးအောင်ဘီလက်မီစက်ယုံကစစ်တပ်နောက်ခံပြုမြမစီပွားရေးလုပ်ငန်း MEC ရဲ့ပိုင်ဆိုင်မှုတစ်ခုဖြစ်တယ်လို့သူကပြောပါတယ
်ဒီအခုတန်လေးအောင်ဘီလက်မီစက်ယုံဆိုတာအာတမနော်ဒါပိုင်နဲ့ MEC ကပိုင်နဲ့စီမံကိန်းပေါ့ဒီစီမံကိန်းမှာကြီးမဲ့ဘူးလေပွင့်လင်းမြင်သာမှုကအရန်ကိုအားနေတယ်တနည်းတန်လေးတောင်ထုတ်တဲ့ဟာဒီဘန်ဒါကွေဒီပြေကိုရောက်နေတယ်လေကျွန်တော်တို့ထောက်ပြပြောဆိုတဲ့အခါမှာဆိုရှင်လေဒီကုမ္ပဏီကလီဇာလိုက်နာခြင်းမရှိသလိုဆိုရဘက်ကလည်းလီလီနက်နက်အေးအေးယူဆောင်ခြင်းကမတွေ့ရဘူး
ဗီလက်မီဖော်ဆတဲ့ကုန်ရံတန်တဲ့ချီတူဖို့ရမှာလဲတဘောပဝင်ခြင်းစမ်းစစ်တာတွေမရှိဘဲထုတ်ယူသုံးနေရလို့သူကပြောပါတယ်မြန်မာနိုင်ငံဆိုင်ရာဥရောပသမဂ္ဂ EU ရုံးကလည်းလွတ်လပ်တဲ့သဘာဝပတ်ဝန်းကျင်ဆက်နွှယ်မှုတွေရှိဖို့ပွင့်လင်းမြင့်သာတဲ့ဆွေးနွေးမှုတွေရှိလာဖို့စောတာဖို့အမှုကိစ္စကဖော်ပြနေကြောင်းမေလ15ရက်မှာသဘောထားထုတ်ပြန်ထားပါတယ်။မာတာအဖွဲ့အပါဝင်အခြားရပ်ဘတ်အဖွဲ့300ကျော်ကလည်းဒီကိစ္စအပေါ်မှာအနီးကပ်စောင့်ကြည့်နေပြီးကန့်ကွက်တဲ့သဘောထားကြီးညာချက်တွေကိုလည်းမကြသေးခင်ကစူပေါင်းထုတ်ပြန်ထားပါတယ်။ကျွန်တော်စောထပ်ပါရန်ကုန်မြို့ကနေပြပို့ထားတာပါ
။ကျမစုမမရှင်ဘင်္ဂလားပင်လယ်အော်မှာလက်ရှိဖြစ်ပေါ်နေတဲ့အပြင်းဆိုင်ကလုံးမုန်တိုင်းအနေနဲ့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွေထဲမှာမုန်တိုင်းသတိပေးနေတဲ့အကြောင်းကိုတင်ပြပေးချင်ပါတယ်။ဘင်္ဂလားပင်လယ်အော်အတွင်းစူပါဆိုင်ကလုံးမုန်တိုင်းဖြစ်နေအားကောင်းလာနေတဲ့အမ်ဖန်မုန်တိုင်းဟာဒီသတင်းမှတ်ထဲမှာအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားကနေကုန်းတွေးပိုင်းကိုဝင်ရောက်လာနိုင်တယ်လို့မိုးလေဝသကြွမ်းကျင်သူတွေကခန့်မှန်းထားပါတယ်။ဒီအတွက်လည်းဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်စခန်းတွေမှာမုန်တိုင်းအန္တရာယ်သတိပေးကြေညာချက်တွေကိုတာဝန်ရှိသူတွေကနှိုးဆော်နေတယ်လို့ဒုက္ခသည်တွေကပြောပါတယ်။အရေးပေါ်အခြေအနေကြုံရရင်လိုက်နာရမယ့်အစီအမံတွေကိုလည်းတာဝန်ရှိသူတွေကအတန်ချဲ့ဆက်တွေနဲ့လိုက်လံနှိုးဆော်နေကြောင်းကုတုဘလောက်ဒုက္ခသည်စခန်းကရိုဟင်ဂျာဒုက္ခသည်တဦးဖြစ်တဲ့ဦးအောင်မြင့်က VOA ကိုပြောပြပါတယ်။
အော်စပီကနဲ့အော်နေတာမနေ့ကတည်းကနေအော်နေတာပါစတနာဝင်တဲ့တွင်နဲ့ဟိုအတန်ရှင်းစင်းနေပေါ့နော်သူတို့ဖွေးတွေကိုလဲနေပြီးတော့မုန်တိုင်းရှိတာရှုံးတော့ဟိုနိုးဆော်နေတာရှိပါတယ်ဒီမှာစပင်းချောင်းတချို့ပလီတွေစက်ကလေးတဲ့စကန်တာဝန်ဆိုင် CIC ရုံးနော်အဲ့ဒီမှာတိတ်အကတ်ကဲချုံရဲ့ဒီလိုလိုက်ရတဲ့ဆိုပြီးတာတန်ရှင်းစင်းနေဟိုနိုးဆော်ရရှိမှအဲ့ဒါလည်းသေးပြီးတော့စတနာဝင်တဲ့တွင်ကသေးပြီးတော့ပြောနေတာအကြရပါတယ်ဟိုအရင်ဆုံးကိုဝင်ဆောင်အမေသမီးတို့ဟိုဘာတော့မချဲမမာတော့အကိုရမယ်လူတွေပေါ့နော်အဲအဲ့ဒီသူသွားမယ်ပြီးတော့ချန်တဟာလုံလောက်မယ်ဆိုလို့ဆိုရင်တခြားလုံလောက်မှာတော့မပေါ့ဘူးဒါကစာပင်းဆောင်ဆိုတာဒါတက်တက်လေးဆင်းနေရှိသေးတယ်ဘင်းစင်တာကလုံလောက်ဆိုရင်ကျွန်တော်ကတန်တိုင်းအထူးရှောင်းလုံးရဲ့ပြီးတော့ရှူးနှစ်ကြီးရဲ့အင်ရှူးတစ်ကြီးရဲ့အဲ့လိုပဲကျွန်တော်ရစားပါကြည့်တယ်အဲတဲတွေလည်းဟုံးဝင်ပြီးတော့ကက်စီနဲ့အားရှိပါတယ်တကယ်လို့မုန်တိုင်းပြလာမယ်ဆိုလို့ဆိုရင်လေတိုက်ပြီးတော့အကုန်လုံးပါသွားနိုင်တယ်ဒီတော့မြေပြူမှုတို့ဟိုရေကြီးမှုတို့ဒါတွေပြလာမယ်ဆိုလို့ရှိရင်တော့ပူတော့စူးသွားမှာပါပဲ
။တိမ့်နဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေခိုးလုံရစခန်းထဲမှာကြက်ခိုင်မှုမရှိတဲ့နေအိမ်တွေမှာခိုးလုံနေထိုင်ကြရတဲ့အတွက်ဒုက္ခသည်တွေစိုးရိမ်နေကြတာပါ။ဘာလုခါလေးဒုက္ခသည်စခန်းကရိုဟင်ဂျာဒုက္ခသည်တို့ဖြစ်တဲ့ဥယီဆလန်ကတော့မုံတိုင်းထံပြင်းထန်မဲ့ဆိုရင်ခံနိုင်ရင်မရှိတဲ့အတွက်စိုးရိမ်ရတဲ့အကြောင်းပြောပြပါရစေ။
မုန်တိုင်းနဲ့ပတ်သက်ပြီးတော့ဘင်္ဂလားဒေ့ရှ်ဆီယာဘက်ကရော IOM ဘက်ကရော MSS4 လာရှိတယ်။နောက်အတန်ရှင်းစင်းနဲ့လည်းဒီမှာဒုက္ခတဲ့စခန်းတိုင်းကိုနုံးဆော့ပေးတာထွေးရပါတယ်ခင်ဗျာ။အဲအင်းတွေကိုကျွန်းတဲ့တရားရှင်အောင်ဖို့ဆိုပြီးတော့ညွန်ချတာတယ်။နောက်အင်းတွေကညချင်းမထွေးကြဘူး။နောက်လည်းအင်းတွေကိုအကင်မှာဆော့လို့ဖို့ဆိုပြီးတော့သူတို့ဘက်ကကြောက်တာရှိတယ်။ဒါပေမဲ့ glass steam ကတော့ဝါတော့ပြင်ဖို့တော့မထွေးရဘူးခင်ဗျာ။ဘာနဲ့ကပ်ပင်လဲရာအမတန်စဉ်းစားစရာကောင်းပါလေခင်ဗျာမုံတိုင်းကတွေတိုက်ကျလိုက်မယ်ဆိုရင်အများကြီးအနေရချင်အောင်ရှိနေရောက်ကိုတွေ့ရပါလေခင်ဗျာ
အင်းအားဖြင့်မုံတိုင်းအန္တရာယ်ကြောင့်ဘင်္ဂလားဒေ့ရှ်နဲ့အင်းကြီးချင်းနိုင်ငံတွေမှာသတိပေးချက်တွေထုတ်ပြန်ထားသလိုဘေးလွရာကိုပြောင်းရွှေ့နေရတာတွေလည်းရှိပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေမှာတော့မုံတိုင်းအန္တရာယ်အတွက်အချက်ပြစနစ်နဲ့ကာကွယ်နိုင်မှုကြိုတင်ပြင်ဆင်နေကြတယ်လို့ဒုက္ခသည်ဦးအောင်မြင့်ကပြောပြပါတယ်
ကျွန်တော်ဟိုမွန်တိုင်းနဲ့တက်တက်ပြီးတော့တာဝန်ခံယုံကနေမွန်တိုင်းအသင်းလေးကိုရောက်သွားပြီအသင်းလေးဆိုရင်မွန်တိုင်းပြစ်ခဲ့တာဒီပေါ့ဘယ်အလဲလဲတောင်းတာရှိကြည့်တယ်စက်ကတာဝန်ခံယုံချက်မှာရှေ့ပြလန်ပါတကူတင်ရင်ဘယ်လိုပြစ်လာမလဲနောက်ကိုတင်ရင်ဘယ်လိုပြစ်လာမလဲသုံးကိုတင်ရင်ဘယ်လိုပြစ်လာမလဲလို့ရှိပါတယ်အသင်းရှိရှိပါတယ်အမှုအခါအတိုင်းဒါတို့စနစ်တကျနော်ရှူးနေစီပြီးတော့ ကိုနေရာနဲ့သူချက်ဆွဲထားပါဆိုပြီးတော့အဲ့လိုရွံကြတာရှိပါတယ်လို့မာနေမာတာရှိပါတယ်ဒါပေမဲ့ဆဲတွေကဟောင်းတွင်ပို့ပြီးတော့အဲရှူးနဲ့ဆွဲမယ်ဆိုလို့ဆိုရင်တော့ပြူသွားတာရှိတယ်ပြက်စီးသွားတာရှိတယ်ဒါကြောင့်မုန်တိုင်းကျလာလို့ဆိုရင်ဘယ်လိုနည်းနဲ့မှတာကွယ်နိုင်ကြအောင်မရှိပါဘူး
ကိုဗစ်19ရောဂါကူးစက်မှုကိုမကြသေးခင်ကပဲတည်ပြထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေမှာအင်ဂျင်များပြထိခိုက်ပျက်စီးတဲ့အထိမိလောင်မှု2ခုနဲ့ကြုံခဲ့ရပြီးအခုနောက်ထပ်မုန်တိုင်းအန္တရာယ်နဲ့ရင်ဆိုင်နေရတာပါရခိုင်ပြည်နယ်မှာ2019ခုနှစ်တုန်းကအေရအက်စီရိုဟင်ဂျာဆွေရောက်ဖွဲ့ကိုလိုင်းလံနေနေတဲ့မြန်မာစစ်တပ်ရဲ့စစ်စီရေးတွေနောက်ဆက်တွဲဖြစ်နေတိမ့ ီစစ်ပြီးပြန်လည်လက်ခံဖို့ကိုတော့ကတိပြုထားပါတယ်ရှင်ကျွန်မစုမမ
ယူရီမြန်မာပိုင်းရုံးမြင့်တန်ကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအတန် DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါသေး DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါတယ်ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုရူးတွေကနေနေ့တိုင်းည9နာရီမှာပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွင်းဆောင်မင်းရန်ကန်တွေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
်အခုဆက်လက်ပြီးကမ္ဘာမီဒီယာရဲမှမြန်မာနိုင်ငံအကြောင်းရေးသားထားတာတွေထဲကတချို့ကိုမူရင်းအပေါ်မှာပြတ်ထုံထုတ်ပြောပြလိုပါတယ်အာရှရဲ့အကြီးမားဆုံးမူရင်းစေဖန်စီမှုမြန်မာနိုင်ငံမှာဖန်တနယ်မူရည်စေးတွေဖန်ဆီးရမိတာမူရည်ခိုင်းတွေဘိန်းထွက်မူရည်ကန်တွေအာယုံပြောင်းသွားပြီဆိုတာကိုပြသနေခြင်းဖြစ်တယ်ဆိုတဲ့ခေါင်းစဉ်နဲ့ CBS News မှာရေးသားထားတာကိုကြည့်စွာကြည့်ကြအောင်ပါရှုတရိကန်ဒေသမှာဒီတိုင်းအများဆုံးဖန်ဆီးရမိခဲ့တဲ့မူရည်စေးတွေဆေးလုတ်ဓာတုပစ္စည်းတွေကရိယာတွေဟာဒီဥပ္ပီကလာရဲဆိုတာရဲမှတ်တမ်းတွေကဖော်ပြနေတယ်ဖန်တနယ်နဲ့သူ့ရဲ့မူကွဲစေးအဆုံးလွန်လို့အမေရိကန်နဲ့ကနေဒါမှာလွန်ခဲ့တဲ့9နှစ်အတွင်းသေဆုံးခဲ့ရသူပေါင်း13,000ကျော်ရှိခဲ့ပေမဲ့အာရှမှာတော့ဒီဖန်တနရီမူရည်စေးကသိပ်မတွင်ကျသေးဘူးလို့စာရေးထားပါတယ်။ဒီဘိန်းအတုစေဝါတွေကိုရှွေတရိကံမှာအခုလောက်များများစွာစွာဖန်ဆီးခဲ့တာတခါမှမရှိသေးဘူးလို့မြန်မာနိုင်ငံရဲတပ်ဖွဲ့ကပြောကြပြီး UNODC ခေါ်ကုလသမဂ္ဂမူရည်နဲ့ရာဇဝတ်မှုဆိုင်ရာယူကလည်းမြန်မာနိုင်ငံရဲတပ်ဖွဲ့နဲ့စစ်တပ်တို့ရဲ့နှလားကြားစစ်ဆင်ရေးမှာမူရည်စေးလီတာ36,000ကျော်မူရည်စေးထုတ်လုပ်နိုင်တဲ့ဓာတုစေဝါ35,000ခွဲလက်နက်တွေလူ130ဖန်ဆီးမိခဲ့တယ်လို့ပြောထားပါတယ်။တဟာပုံမှုပြင်းထန်တဲ့ဖန်တနိုင်းဟာမြန်မာနိုင်ငံနဲ့ဒေသတွင်းမှာပါတွင်တွင်ကျယ်ကျယ်ဖြစ်လာနိုင်တယ်ဆိုတဲ့နမိတ်လက္ခဏာစုပဲလို့မြန်မာနိုင်ငံအခြေစိုက်ကုလသမဂ္ဂနဲ့အနောက်တိုင်းစံတမန်တွေကကောက်ထက်ချကြပါတယ်တဲ့။မြန်မာနိုင်ငံမူရည်နိုင်နေရဲမှုကြီးဇော်လင်းကတော့ဒီလိုမက်ဖန်တနိုင်းတွေမိရဟာမူရည်ကိုင်းတွေလိုင်းပြောင်းနေပြီဆိုတာကိုပြသနေရပဲဖြစ်တယ်။အမေရိကန်နဲ့ကနေဒါမှာလူသိမ့်ချီစီဆုံရတဲ့ဒီစီးတွေဟာအာရှနဲ့ဥရောပ၊အော်စတြေးလျတို့ကကူးစက်ပြန့်နှံ့လာနေတဲ့လက္ခဏာပဲဖြစ်တယ်လို့ပြောပါရတဲ့။ UNODC စစ်တောင်အာရှနဲ့ပစိဖိတ်ကူးစက်ဂျယ်မီဒက်ကလပ်စ်ကလည်းဒီအန္တရာယ်ကိုကြုံမြင်လို့သူတို့ဆိုရင်ဒီကြောင့်ပြောပါရတဲ့။အခုဖမ်းမိရဲ့မူရည်စေးဝါးတွေဘလောက်ဆန့်စင်တယ်ဆိုတာမြန်မာရဲတပ်ဖွဲ့ကမပြောပေမဲ့မူကွဲနှစ်မျိုးရှိပြီးအဲ့ဒီမူကွဲနှစ်မျိုးစလုံးဟာဖန်တနယ်ထက်ပိုပြီးအနိုင်ကျင့်ပြင်ထန်တယ်လို့ဥရောပစံနာကမူရည်ထင်းထင်းရေးအေဂျင်စီကိုကူကပြောထားပါတယ်တကယ်တော့ဖန်တနယ်ကို၌ကလည်းဟီရိုအင်းဘိန်းဖြူတဲ့25ဇာကနေအစားပေါင်း50အထိပုံမှုပြင်ထန်နေတာပါတဲ့မူရည်မှန်ခိုးတွေဟာဖန်တနယ်စေးဝါးတွေကိုဟီရိုအင်းဘိန်းဖြူmethamphetamine ဟောရပါကုကင်းစားရည်နဲ့ရောစားထုတ်လုပ်နေတဲ့အတွက်ပူပြီးတော့တောင်ပြင်ထန်ပြီးလူကိုစီစီနှံကြီးပူများတယ်လို့လည်းရေးထားပါတယ်အခုဖမ်းမိတဲ့ဆေးတွေအများစုကမြန်မာနိုင်ငံအတွင်းမှာဖြန့်ဖို့ရည်ရွယ်တာဖြစ်ပြီးအင်းဒီယန်နိုင်ငံတွေကိုလည်းပို့မယ်လို့ဆွေဆေးဖော်ထုတ်ချက်အရာဖြစ်ရှိရကြောင်းမြန်မာရဲမှုကြီးကိုကူကရေးပါတယ်ဖန်တနယ်ဆေးရည်ကိုအဖုတ်လိုလုပ်ပြီးလဲရောင်းချနိုင်တယ်ဟီရိုအင်းထက်ထုတ်လို့ရတာလွယ်ကူတယ်အကုန်ကျသက်သာတယ်ပမာဏနဲ့နဲ့လေးကဆေးပြားတွေထုံချီထုတ်လုပ်နိုင်ရလို့ဆိုပါတယ်ဒီဆေးတွေကိုအင်းကြီးနိုင်ငံတစ်ခုကတင်သွင်းလာတာဖြစ်တယ်ဘယ်နိုင်ငံဆိုတာကိုရဲမှုကြီးကအတိအကျမပြောပေမဲ့ ရဲအထောက်အထားတွေအရာကတော့ဒါတွေဟာတိရုပ်ကလာတာဖြစ်တယ်လို့တွေ့ရကြအောင်ရေးသားထားပါခင်ဗျာဒုက္ခသည်စခန်းတွေကိုကိုဗစ်ကာယောဂါကူးစက်လာတဲ့အတွက်ရိုဟင်ဂျာတွေအတွက်စိုးရိမ်ပွဲကြီးထွက်လာခြင်းဆိုတဲ့ကောင်းစဉ်နဲ့ CBS News ရဲ့ရေးသားချက်ကိုဆက်လက်ကြည့်အောင်ပါခင်ဗျာရိုဟင်ဂျာတစ်သန်းနီးပါးရှိနေတဲ့ဒုက္ခသည်စခန်းထဲမှာယောဂါကူးစက်မှုစတွေ့ရတော့ပူပြီးဆုံးသွားရလေအောင်အေးဘော်အဖွဲ့တွေကအလူအရက်လှုပ်ဆောင်နေကြတယ်လို့စာရေးပါတယ်စခန်းထဲကအမျိုးသားနှစ်ယောက်နဲ့အမျိုးသမီးတစ်ယောက်မှယောဂကုသနေတာတွေ့ရှိခဲ့ရတဲ့အတွက်သူတို့နေထိုင်တဲ့အစုဝိုင်းတစ်ခုလုံးကိုတားဆီးပိတ်ဆို့ထားပြီးသူတို့သုံးဦးရောစီဇန်ကွာရန်တင်းလုပ်ထားတယ်လို့ကော့ခက်စ်ဗဇာခရိုင်ကျမကြီးအကြီးကဲကိုကူကပြောထားပါတယ်ဒီကော့ခက်စ်ဗဇာခရိုင်မှာကုသမှုကိုစတွေ့ခဲ့ရလို့ဧပြီလအစောပိုင်းကတည်းကဘင်္ဂလားဒေ့ရှ်အနာပိုင်းကြီးဟာဒုက္ခသည်တွေအပါအဝင်လူကြီးသုံးသန်းခွဲလောက်နေထိုင်တဲ့ကောက်ဆက်စားခရိုင်တစ်ခုလုံးကိုတင်းတင်းကြပ်ကြပ်လော့ဒ်ဒေါင်းလုပ်ထားခဲ့ပါတယ်။ယောဂမကူဆဲရလေအောင်ဟန်တာကန့်သတ်မှုတွေကိုဒုက္ခသည်ဆရာကန်လုံးလောက်နားထောင်ကြပေမဲ့အများစုကတော့အန္တရာယ်ကိုနားမလည်ကြဘူးလို့ဆိုပါတယ်။စခန်းထဲမှာအင်တာနက်ဖြတ်တောက်ထားတဲ့အတွက်ကြောင့်လဲမှန်ကန်တဲ့အချက်လက်တွေကိုမရရှိနိုင်ပဲမှားယွင်းတဲ့ကောလာဟလတွေကပြန့်နှံ့နေစေတယ်။ဒါကြောင့်ဒီလိုရက်ကိုအမြန်ဆုံးရပ်ဆိုင်ဖို့ဘင်္ဂလားဒေ့ရှ်အနာဘိုင်းတွေကိုတောင်းဆိုခဲ့ပင်မလိုက်နိုင်ဘူးလို့ဆိုပြီးဘင်္ဂလားဒေ့ရှ်ကိုဝန်ဖန်ပြစ်တင်ထားတာလည်းတွေ့ရပါတယ်။ရခိုင်ပြည်မှာမြန်မာအစိုးရစစ်တပ်ရဲ့ထိုးစစ်တွေကစစ်တိုက်ဖြစ်နေတဲ့အတွက်အဲဒီကိုပြန်သွောဖို့ဆိုတာကလည်းအခွင့်အလမ်းမရှိဖြစ်နေတဲ့အချိန်မှာမခံမရထိုင်ရတဲ့ဒုက္ခသည်တွေပါဆိုရင်ပင်တွေကိုလေနဲ့ထွက်ပြေးခဲ့ကြပါတယ်။ပြီးကြတဲ့လအတွင်းကမလေးရှားနဲ့ထိုင်းနိုင်ငံတို့ကဒီဒုက္ခသည်ကိုလက်မခံတဲ့အတွက်ပင်တွေမှာငါးဖန်းဘုတ်ပေါ်လူပေါင်း60ခန့်ပြည်စုံရပြီဖြစ်တယ်လို့လည်းရေးသားထားပါရခင်ဗျာ။ကျွန်တော်ကျောင်းသားပ
ါ VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံများအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မွန်ပြည်နယ်စစ်ထုံခရိုင်တွင်းမှာရေရှားဖားမှုပြဿနာနဲ့တွေ့ကြုံရပြီးတော့ဒေသခံတွေအတွက်တောက်တုံးရေအခက်အခဲဖြစ်နေတယ်လို့သိရပါတယ်။ဘလို့အခက်အခဲတွေနဲ့ရင်ဆိုင်ကြရတယ်လဲဆိုတာကိုကြည့်ကြရအောင်ပါ။မွန်ပြည်နယ်တထုံခရိုင်တွင်းကကြိုက်ထိုးဘီးလင်းတထုံပေါင်းမြို့နယ်စတဲ့ဒေသတွေမှာရခိုင်နှစ်တွေကထပ်ပို့ပြီးတော့မြေအောက်ရေတွေခန်းချောက်မှုတွေရှိလာတဲ့အတွက်ရေတွင်းရေကန်တွေခန်းချောက်လာခဲ့ပါတယ်။ရာသီဥတုပူလာတာနဲ့ညရေတွင်းတွေမှာတနေ့တဲ့တနေ့ရေတွေခန့်ချက်ခုံတဲ့အတွက်ဒေတာကန်တွေအနေနဲ့ပေါက်သုံးရေပြက်လက်မှုတွေနဲ့ကြုံတွေ့နေရတယ်လို့ဒေတာကန်ပြည်သူတို့ကအခုလိုပြောပါတယ်
။ပုံမှန်ဒီနေ့ကတော့တပေါင်းလားဆိုရှိနေလောက်ဆိုရင်ဒီရှိတော့အလူရှင်တွေလာဝေးတဲ့အချိန်ကမှပေါ့နော်။ရေမုံနေတန်းစီရှိသမျှကြူပြီးယူတာပေါ့။တချို့လူတဲ့ရေတွေကတောက်သုံးရေအစင်မပြေတာတွေအများရှိတယ်။တောက်ရီဝေတဲ့အခါကျတော့လောင်းထပေးရတော့နှစ်ရက်စာတော့တကယ်လို့အခက်အခဲကြောင့်မရောက်နိုင်ဘူးဆိုကျွန်တော်တို့ကနှစ်ရက်စာလောက်ကိုတောက်ရီလုံလောက်အောင်ထိန်းထားပေးရတော့
ရေလူရှင်ဦးအောင်ကိုကိုလွင်ကလည်းယခုနှစ်မှာတော့အရင်တုန်းကထက်ပိုပြီးတော့ရေခန်းချောက်မှုတွေများလာတဲ့အတွက်ရခိုင်နှစ်တွေကမခန်းချောက်ခဲ့တဲ့တွင်းတွေတောင်မှဒီနှစ်မှာခန်းချောက်ကုန်တဲ့အတွက်မိသားစုတိုင်းမှာတောက်သုံးရီလိုအပ်ချက်တွေနဲ့ရင်ဆိုင်နေရတယ်လို့ဆိုပါတယ်
အခုဒီနှစ်မှာဆိုရင်ရေလူအကြက်ကမတရားယူများပါတယ်မတရားကြီးများသွားတဲ့ခါကျတော့ရေတွင်းတွေကလည်းမခန့်နိုင်တော့ဘူးနောက်ရေထွက်ပင်းတွေကလည်းမရှိတော့ဘူးအဲ့ဒါမျိုးဖြစ်တယ်နောက်ပြီးကျွန်တော်တို့ရေလူရှင်တွေကလှူကျင်တယ်ဆိုတော့အဲ့ဒီရေတွင်းတွေမှာသွားပြီးတော့တန်းစီရတဲ့ခါက2နိုင်3နိုင်1နိုင်အဲ့ဒါမျိုးတွေနှိမ့်ဆုံးကြာနေကြတယ်ဒီစားပါတဲ့အချိန်ကာလကပို့ပြီးတော့ကြာသွားတယ်နော်ရေဖက်ပင်ရင်းတွေတောက်ရည်တွင်းတွေမရှိတော့ဘူးအဲ့ဒါမျိုးလေးတွေအရင်တော့ကြိုက်သလောက်ဆုံးမကုန်တဲ့တွင်းတွေကဒီနှစ်မှာအဲ့လိုမခံတော့ဘူး
Kulu, Yisha Pamu Rene Jundu in Yaraga, Dita Dwayne, the Bawa Pawinje, the city Kaidalu, Chete, Lu, Mogine, the Tonka, Judia, Nujayemu, Umu Winga, Tumino Kulu, Piovari.
Yai Udu, no Kuyan, no, 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 ဒါစိတ်ဆန်းနေခန့်ချောက်သွားပါတယ်ဒီလိုနည်းနည်းလည်းပဲဒါရည်ရင်းနဲ့ဒီဆုံးဆုံးမှာလည်းရှိပါတယ်ဒေရှားပါတဲ့အကြောင်းလည်းကတော့ဒီမိသားရေးခံဒီပေါ့အဓိကကျွန်တော်တို့ဒီကွင်းရွာတွေဘက်မှာရှိတဲ့မိသားရေးခံတွေကဒါဒီနေ့ဆိုပို့ပြီးတော့မှခန့်ချောက်ပါတယ်ဘာဖြစ်လို့ဆိုတော့အခုချိန်ကတည်းကအားများလာတယ်နောက်ဒီမိသားရေးခံတွေကလည်းရေတိတ်မီနေတဲ့အမျိုးအစားပေါ့မိသားဒါကြောင့်မို့ကျွန်တော်ကဒ ကိုယ်ပိုင်ရေးတွေတွူထားတာရှိပါတယ်အဲတချို့ဒီဘာတွေမှာကြတော့ရေးရင်းနေတာအဲခန်းချောက်တာလည်းရှိပါတယ်မခန်းချောက်တဲ့အတွင်းတွေလည်းရှိပါတယ်ခင်ဗျဟုတ်ကဲ့
လက်ရှိချိန်နေမှာတော့ရေရီခန်းချောက်ခဲ့တဲ့ဒေသတွေမှာတော်မီရှူတာတွေတော်ခုတ်တာတွေရာဘာပင်တွေစိုက်ပျိုးခြင်းနဲ့တောင်တွေဖြိုပြီးတော့ကြောက်ထုတ်လုပ်တဲ့လုပ်ငန်းတွေအပြင်ရက်ွက်တွေအတွင်းမှာအဝီစီတွင်းတွေကိုအလွန်အကျွံတူးဖော်တာတွေကြောင့်ရေရင်းမြစ်တွေဆုံးရှုံးလာရပြီးတော့ရေရှားပါးမှုကိုခုလိုကြုံတွေ့လာရတာဖြစ်တယ်လို့ဆိုပါတယ်မွန်ကြီးနယ်အစိုးရအနေနဲ့ရေရှားပမှုကင်းဝေးစေရေးအတွက်လက်ရှိအခြေအနေနဲ့နှစ်ရှည်စီမံကိန်းများထားရှိပြီးတော့ဆောင်ရွက်နေတယ်လို့လည်းညွှန်ကြားရေးမှူးကအခုလိုပြောပါတယ
်ရေရှားပမှုဆိုတော့ဒါဒီလိုပေါ့နော်လက်တော်ဖြည့်ရှင်းနေနေပါပဲဒါကျွန်တော်တို့တောက်တုံးကြီးလိုက်ဝေးတယ်ဆိုတာကတော့လေဒါရေလိုဖြည့်ရှင်းတာပါခင်ဗျလက်တော်ဖြည့်ရှင်းတာပေါ့လေဒီတောက်တုံးကြီးမရှိတဲ့ရွာတွေအဲ့ဒီနော်လူတွေတုံးလို့ရအောင်ဆိုလက်တော်ဆောင်ရွက်ပေးရမှာဖြစ်ပါတယ်ဒါကျွန်တော်တို့ရေရှားပမှုတင်ဝေးတော့ကျွန်တော်တို့ကနှစ်စီစီမံကိန်းနဲ့ကျွန်တော်တို့ဆောင်ရွက်နေပါတယ်။ဒီစီစီမံကိန်းပေါ့ကျွန်တော်တို့မြေသားကြီးကတူတာတို့လက်တွင်တူတာတို့တွင်းနဲ့တူတာတို့တွင်းတင်တူတာတို့ကျွန်တော်စိတ်ဆိုင်ရွယ်ဆောင်ရွက်တာတို့စသဖြင့်ကျွန်တော်တို့ဒါဆောင်ရွက်ပြီးနေပါတယ်ကျွန်တော်ဌာနအနေနဲ့။အရင်ကမခန်းခဲ့တဲ့ကံ့မခန်းခဲ့တဲ့တွင်းနေတော့မှအခုလက်ရှိမှာခန်းနေပြေးရပါမယ်။လူတွေကတော့ဒါတောက်သုံးကြီးဟိုတော့လိုအပ်တဲ့အခက်ကလေးတော့ရှိတာပေါ့။ဒါကြောင့်မို့လို့ကျွန်တော်တို့ကတက်လို့ဖြည့်ရှင်းနေနေကျွန်တော်တို့တက်နိုင်တဲ့ဘိုင်းရနေပြီးတော့မှဒါရေတောက်သုံးကြီးပြေးဝေးတာကျွန်တော်တို့ဌာနအနေနဲ့ကဆောင်ရွက်နေပါတယ်တချို့လည်းပရဟိတဒီဝင်တဲ့ရွာတွေကတော့ကျွန်တော်တို့ကနေပူပေါင်းဆောင်ရွက်ပေးပါတယ်ဒီရေရှားပါမှုလူနောက်မှုရေရသုံးဆွဲနေအောင်လို့တော့ပြည်သူလူထုကတော့ဒီရေကိုထိန်းသိမ်းပြီးတော့မှသုံးနေပါတယ်ဒါမခန့်ခင်ဥမာအပြင်ပေါ့နော်သုံးလာမှကျွန်တော်တို့ဒီနေရာဒီမရောက်ခင်မှာကျွန်တော်တို့တွင်းထဲမှာရှိနေရေကိုလည်းဟာတမဖြစ်အောင်ပေါ့လေမသုံးမနဲ့စီးနဲ့ကန်းနဲ့သုံးမယ်ဆိုရင်ရေကြံပါမယ်ရေကြံရင်ကျွန်တော်တို့အခုလိုပူရင်းထောက်ထွေးတဲ့ຢာတွေရောက်လာတဲ့အခါမှာဒါရေလေရှားပါမှုတွေညာနဲ့တက်တာမှုတွေထဲမှာလည်းဟုတ်ကဲ့
ခုလိုရေရှားပါမှုတွေနဲ့ကြုံတွေ့နေရတာကဒေတာတွင်တဘာဝပတ်ဝန်းကျင်ပျက်စီးထိခိုက်သွားလို့ဖြစ်တယ်လို့ဦးအောင်ကိုကိုလွင်ကလည်းသူ့အမိကိုခုလိုပြောပါတယ
်သူတို့အကုန်လုံးအပင်တွေကိုဂရုံးတွေတုံးပြစ်တယ်ရာဘာပင်တွေကြီးပဲစိုက်တယ်အဲ့ဒီခါကျတော့ကျွန်တော်တို့ကရာဘာရေစုပ်တာရေကိုပြန်လှည့်ပြီးတော့မထိန်လာပြီတဲ့အပင်တွေဖြစ်နေတယ်အဲ့တော့ကြောင့်ကျွန်တော်တို့မှာရာသီဥတုကတော်တော်လေးကိုဆူဆူဝါးဝါးဖြစ်သွားပါတယ်အဲ့တော့ဂီယာစနစ်တွေပြက်စီးလို့ကျွန်တော်တို့မှာရေအရင်းမြစ်တွေလည်းပျောက်ဆုံးလို့နေရေတကယ်ထွက်ခဲ့တဲ့နေရာတွေကလည်းရေကလူအပ်တဲ့လောက်မရဘူးဖြစ်နေတယ်ကျွန်တော်တို့တထုံကတကယ်ဆိုရင်အင်မတန်မှလွယ်ကူလွယ်ကူကူကိုကျွန်တော်တို့တထုံတစ်မျိုးလုံးရေပေးလို့ရတယ်တထုံ
မွန်ကြီးနယ်အတွင်း 2019-2020 ဘန်ဒါနှစ်အတွက်ကျေးလက်ဒေတာဖွံ့ဖြိုးရေးဦးစီးဌာနအနေနဲ့ကျေးလက်ဒေတာတွေမှာရေရရှိရေးအတွက်ငွေကျပ် 904.655 ကျပ်တန်းကျော်သုံးစွဲပြီးတော့ဆက်ရေးတွင်းနေမြေသားရေကန်တွေတူဖို့ပေးတာလက်တွင်းတွေကိုတူဖို့ပေးပြီးတော့ရေစုကန်တွေတိစောက်ပေးခြင်းများပြုလုပ်ခဲ့သလိုမြို့ပေါ်ရက်ွက်တွေမှာလည်းရေရရှိဖို့အတွက်စီပင်သားရဌာနမွန်ကြီးနယ်အစိုးရခွင့်ပြုချက်ရန်ပုံငွေတွေနဲ့ဆောင်ရွက်မှုတွေထားရှိနေတယ်လို့သိရပါတယ်မွန်ကြီးနယ်တထုံခရိုင်ကြိုက်ထုံမြို့နယ်အတွင်းမှာကျေးရွာပေါင်း155ရွာရှိပြီးတော့တထုံခရိုင်တွင်နေထိုင်ကြတဲ့လူဦးရေကတော့8သိန်းကျော်နေထိုင်ကြတယ်လို့သိရပါတယ်ရှင်ကျမနေတကြန်ဟိမာမြမခသတင်းအေဂျင်စီကနေ VOA ကိုသတင်းပေးပို့လိုက်တာပါ
ရှင်များရှင်ပတ်စဉ်စီးပွားရေးအစီအစဉ်ကိုတင်ပြပါမယ်ကျမတင်ကြီးထိုက်ပါအရေးအတွက်အကောင်းဆုံးကြောက်စင်းကြောက်မြက်တွေထွက်တဲ့မြန်မာနိုင်ငံမှာအရင်စည်းကွက်တာဖြစ်ထွန်းနေတာပါ ဒီမြမကျောက်စင်းကျောက်မြစည်းကွက်ကိုတစိမ့်တပိုင်းအချောတဲ့ဓမ္မမဟုတ်လေအချောတဲ့လိုင်းဘက်ကိုပြောင်းလဲနိုင်မဲ့အလားလာရှိပါသလားဆိုတာကိုဒီသတင်းပတ်မှာဆွေးနွေးထားပါတယ်ကျောက်စင်းကျောက်မြကနေဝင်ငွေလဲပို့ပြီးတော့ရလာနိုင်တယ်လို့လူမှုအတွက်လဲအလို့အကိုင်းတွေဖန်တီးနိုင်ရေးအတွက်ကျောက်စင်းကျောက်မြပညာနဲ့ပတ်သက်ပြီးကျေကျေပြန့်ပြန့်သင်ကြားနိုင်မဲ့ပညာရေးစနစ်လိုအပ်တယ်လို့ မွာရချမှတ်သူတွေအနေနဲ့လေဒီဈေးခွက်ရဲ့အကြောင်းသိဖို့လိုအပ်တယ်လို့မန္တလေးကျောက်မြလုပ်ငန်းရှင်များအသင်းရဲ့တွဲပဲ့အတွင်းရေးမှုတဲ့ကျောက်မြဒီဇိုင်းပညာရှင်ဒွန်စုမွန်တိုးကသုံးသပ်ထားပါတယ်ရှင် တော်စုမွန်တိုကဒါအင်္ဂလာမှာသွားပြီးတော့ဒါနိုင်ငံတကာကမ္ဘာအသိအမှတ်ပြုGIA Certificate ရယူထားတယ်နောက်ခါဒီမန္လေးမြို့မှာလည်းဒီဇိုင်းနဲ့ပတ်သက်ပြီးတော့ပြန်ပြီးတော့သင်ပေးနေတဲ့ဖွင့်နေတယ်လို့ပြောပါတယ်ဒီမန္လေးမြို့မှာဆိုလို့ရှိရင်ဒါကျောက်စင်းမှာအတော်လေးအခရာကျတဲ့ဒေတာဖြစ်ပါတယ်ဒါပေမဲ့အားလုံးကအရိုင်းဈေးကွက်မျိုးဖြစ်နေပါတယ်
အချောတဲ့ထုတ်နိုင်ဖို့ပေါ့နော်ဒေါ်စုမွန်တိုဘလို့မြင်ပါလဲရှင်မန္တလေးမြို့ဟာဆိုလို့ရှိရင်ကျောက်စင်းမှာဈေးကွက်အကြီးဆုံးဈေးကွက်တစ်ခုမန္တလေးမှာရှိပါတယ်မန္တလေးကကျောက်စင်းတစ်ခုတည်းတွေမဟုတ်ပါဘူးရှင်တခြားသောကျောက်မြေရတနာတွေရဲ့စုံစည်းရလို့လည်းပြောလို့ရပါတယ်ရှင်အဲ့ဒီမှာကျမတို့ကတရုတ်လူမျိုးများသောလာဝယ်တဲ့အတွက်ကြောင့်လို့တရုတ်မားကတ်အဓိကတော့တရုတ်မားကတ်ကိုထားကြပါတယ တွေကိုရှောင်းမှုလို့ပဲသူတွေအာတန်ချရတယ်ပေါ့နော်ဆိုတော့ကုန်တယ်ရီအနေနဲ့ကလည်းဈေးကိုတချို့ကုန်တယ်ရီဆိုလို့ရှိရင်ရတဲ့တဲ့လောက်မရသေးနဲ့ဈေးကွက်အခြေအနေကရောင်းချလိုက်ရတာမျိုးတွေလည်းရှိပါတယ်ရှင
်ဒီဈေးကွက်ကြီးကကုန်ကြောထုတ်နိုင်တဲ့ဈေးကွက်ဖြစ်ရင်မြန်မာနိုင်ငံတွင်းမှာလူတွေလည်းပို့ပြီးတော့အလုပ်ကံရမယ်ဝင်ငွေလည်းပို့ရမယ်အစိုးရလည်းအခွန်ပို့ရမယ်ဆိုတဲ့ရည်ရွယ်ချက်မျိုးရှိကြတာပေါ့နော်ဆိုတဲ့ခါရောက်တော့ဒီလမ်းကြောင်းကိုသွားဖို့ရောနီးစပ်ပြီလားရှင်ဒီလမ်းကြောင်းကိုဥတီနေပြီလားအခုလောလောဆယ်မှာ
ဟုတ်ကဲ့အခုလောလောဆယ်မှာတော့ကျမတို့ပေါ့နော်2019ခုနှစ်နှစ်အလယ်လောက်မှာဖွင့်တဲ့အချိန်မှာထီတော့ဒီ2020လောက်ထီကတော့စိတ်ဝင်စားတဲ့လူငယ်တွေလည်းများပြားပါတယ်နောက်တစ်ခုကဘာရှိလဲဆိုတော့ဒုက္ခရတနာဆိုင်တွေကြောက်မြင့်ရတနာဆိုင်အကြီးကြီးရပါစိတ်ဝင်စားကြပြီးတော့ကျမတို့လည်းဆက်သွယ်လာတဲ့လူတွေလည်းရှိပါတယ်ဒါကြောင့်မို့လို့ကျမတို့တယောက်တည်းလောက်တာဖြစ်စားလို့ရှိရင်ဒီလိုလေးလူများလာတော့ပြီးပြီးနဲ့တော့ကောင်းတဲ့လာမင်းလို့ပြောလို့မပါဘူး
မြန်မာနိုင်ငံမှာကလူတွေကလက်ဝတ်လက်စားဆိုတာကအများစုရွှေဝယ်ကြပါတယ်ပြီးတဲ့ခါတော့သူတို့ကရှိရင်တော့ဝယ်ပြီးတော့စုထားတဲ့သဘောပေါ့နော်နောက်ပြီးတော့ပြန်ရောင်းမယ်လိုတဲ့ခါမှာပြန်ရောင်းမယ်ဆိုတဲ့သဘောဖြစ်ပါတယ်ဆိုတော့အခုဒေါ်စွန်မွန်တို့သွားတဲ့လိုင်းကရောက်တော့အထက်လိုင်းကရောက်တဲ့ခါရောက်တော့ပို့ပြီးတော့ဟိုဇင်ကန်ပစ္စည်းသဘောမျိုးဆန်လာတယ်ဆိုတော့မြန်မာနိုင်ငံကမြန်မာနိုင်ငံဈေးကွက်ကိုရောအားထားလို့ရပါမလားဒီဈေးကွက်မျိုးကနိုင်ငံတကာကိုပို့ပြီးတော့အားထားရမလားဈေးကွက်အနေထားရောဘယ်လိုတွေ့ရပါလဲ
အရှင်တော်ကတော့ဗမာပြည်မှာကဟိုဥမာပြောရမယ်ဆိုသူစားလက်စွပ်ဖြစ်စားတယ်ဆိုရင်အလုံးကသူစားလက်စွပ်စီပဲဝင်ချင်တယ်ပေါ့နော်ဒီနေ့ခင်မှာတော့ဒီပုံစံဒီဇိုင်းတွေကိုတယောက်ခဲအတွက်ထုတ်လုပ်ထားတာဆိုတာမျိုးကိုပို့ပြီးတော့မှညာစိတ်ဝင်စားလာကြပါတယ်ရှင်ငွေရည်များလာတာလည်းပါတယ်ငွေကြေးတက်နိုင်တဲ့သူတွေလည်းရှိလာတာလည်းပါပါတယ်နောက်တစ်ခုကနိုင်ငံတကာရုပ်ရှင်တွေနိုင်ငံသားဆက်လက်တွဲတွေမှာလည်းအများကြီးကြည့်လို့ရတာဖြစ်တဲ့အတွက်ကြောင့်မလို့ကြောင်းလဲလာတဲ့လူငယ်မှုအရာတော့ကျမတို့ကမတ်တက်တာနဲ့တဖြည်းဖြည်းနဲ့ကြောင်းလဲလာတယ်လို့ပြောလို့ရပါတယ်ရှင
်မြန်မာနိုင်ငံတည်းကလုပ်ငန်းရှင်တယောက်အနေနဲ့နိုင်ငံသားကိုထွက်ပြီးတော့ဟိုဒီကြောင်မြအချောတဲ့ရောင်းတဲ့အခါမှာဒီဇိုင်းပိုင်းကအတော်လေးစကားပြောမယ်ထင်ပါတယ်အဲ့တော့ဒေါ်စွန်မွန်တို့တို့အနေနဲ့ဒီပြည်ပကြိုက်ဒီဇိုင်းအနေထားထီအောင်ရောဈေးကွက်ကိုတိုးနိုင်ပါသလားရှင
်အခုချိန်ကြီးတော့ကျမတို့စူးစမ်းနေရသေးပါပဲရှင်ကျမတို့ကမားကတ်ကိုဘယ်မားကတ်ကိုရွေးချယ်မလဲဆိုတော့စဉ်းစားရတယ်ပေါ့နော်နောက်တစ်ခုကဘာလဲဆိုတော့ကျမတို့ကဂျပန်ကိုသွားရောက်လို့ရှင်ဂျပန်အတွက်ဒီဇိုင်းတစ်မျိုးထုတ်ရပါတယ်မကာအိုကိုသွားရောက်လို့ရှင်မကာအိုအတွက်ဒီဇိုင်းတစ်မျိုးထုတ်ရပါတယ်အမကခုနပြောသလိုအိန္ဒိယကိုသွားလို့ရှင်ဂျပန်နဲ့မကာအိုမှာတော့လောက်ထားတဲ့ဒီဇိုင်းကအိန္ဒိယမှာသွားပြီးရောင်းချလို့ရပါဘူးရှင်ဒါကြောင့်မို့လို့ကျမတို့ကထိုင်းဘက်ကိုဆိုလို့ရှင်ထိုင်းအတွက်ဒီဇိုင်းတစ်မျိုးစဉ်းစားရပါကျားလာတော့ကုန်တယ်ဒီအနေနဲ့ပါဖြစ်လဲဆိုတော့အစုံကုန်လေးဖက်ပါပြီးတော့မှဒီဇိုင်းဆက်စားလို့ရှိရင်ကြောက်ကိုပဲအဓိကရောင်းတဲ့ပုံစံမျိုးဘက်ကိုရောက်လာပါတယ်ရှင်။ဒါကြောင့်မို့လို့ကျွန်မကသူတို့အနေနဲ့စဉ်းစားမှုပိုင်းဆိုင်ရာ creation ပိုင်းမြင့်စင်နေတိုင်းဒီအလုပ်ထဲမှာပဲနေနေရဆက်စားလို့ရှိရင်အစ်စ်တစ်မျိုးများပြောင်းပြီးတော့စဉ်းစားနိုင်တယ်ဆိုလို့ရှိရင် market တစ်မျိုးများအထည်ရမလားဈေးကွက်တစ်မျိုးအဝင်းစင်တစ်မျိုးနဲ့ ဆ
ိုတာတွေးဖို့ဆိုတာမှာအစိုးရရဲ့မူဝါဒဘိုင်းနဲ့လည်းဆိုင်နေချင်ပါတယ်ဆိုတော့အစိုးရဘက်ကဒီကြောက်ပေါ့နော်ကြောက်ရရနာအရင်းတွေထွက်တင်ရတဲ့ဆာလို့ရှိရင်တစိတ်တစ်ပိုင်းအချောတယ်လောက်ဖြစ်ဖြစ်ပဲထုတ်ရတော့မယ်ဆိုတော့မူဝါဒမျိုးများချက်မှတ်နိုင်ရင်မကောင်းဘူးလားရှင်ဒေါ်စုမွန်တို့တို့ဘလို့ညင်ပါတယ်ဒီပုံမှာ
ကျမလေ့လာကြည့်ရတလောက်ကကြောက်မြင့်ရတနာအချောတယ်ကိုအစိုးရအနေနဲ့အများကြီးပဲဟိုအားပေးပြီးရခါကျတော့လှုပ်စီချင်တာကိုတွေးရှိရပါတယ်ရှင်ဒါပေမဲ့ကျမကတော့ကျမအနေနဲ့ကတော့ဒါပေမဲ့လှုပ်ဆောင်မှုဘိုင်းဆိုင်ရာမှာကျတော့တို့ဒီကြောက်မြင့်ရတနာလုပ်နေတဲ့အလူတွေနဲ့ပေါ့နော်တကယ်နိစ္စမှုချိရတော့မှန်ပေမဲ့သူတို့ကိုယ်တိုင်ဒီထဲမှာဝင်လို့နေရမှာမဟုတ်တော့စဉ်းစားတွေးခုံမှုဘိုင်းဆိုင်ရာတွေကမတူညီကြပါဘူးရှင်ကုံတယ်တွေနဲ့အစိုးရပိုင်းအစိုးရဌာနနဲ့ကကုံတယ်တွေအနေနဲ့ဘက်ကကျမကကုံတယ်တယောက်အနေနဲ့နောက်တစ်ခုကလူငယ်တယောက်အနေနဲ့အာနောက်တစ်ခုကကျတော့ဒီပညာရေးဘက်ကရောပို့ပြီးတော့မှကျွမ်းယူဆတာကနိုင်ငံတိုးတက်ဖို့ဈေးကွက်တစ်ခွက်တိုးတက်ဖို့ဆိုလို့ရှင်ဒီဈေးကွက်မှာရှိတဲ့တည်င်းအချက်လက်ဒီဈေးကွက်မှာရှိရမယ့်သိထရမယ့်အချက်လက်တွေ information တွေကိုကျမတို့ကများများဖတ်နိုင်မှနောက်တစ်ခုကအတိပညာဘဟုသုတကြွယ်ဝမှကိုယ့်စီမှာရှိတဲ့ပစ္စည်းကိုထိမ့်သိမ်းစောင့်ရှောက်နိုင်စွမ်းရှိမယ်ကျမကယူဆပါတယ်ရှင်ဒါကြောင့်မို့လို့ကျမအနေနဲ့မြန်မာပြည်မှာကတက္ကသိုလ်တွေရှိပါတယ်ရှင်အဲစီးပညာတက္ကသိုလ်ရှိတယ်နိုင်ငံခြားဘာသာတက္ကသိုလ်ရှိတယ်ကွန်ပျူတာတက္ကသိုလ်ရှိတယ်ကျမဒီလက်ကလောက်အဲသိပ္ပံနဲ့ပညာဆိုင်ရာတက္ကသိုလ်ရှိအစသဖြင့်တက္ကသိုလ်တွေရှိပါတယ်ဒါပေမဲ့ကျောင်းမြင့်ရနာနဲ့ပတ်သက်ဘူမိဗေဒတက္ကသိုလ်ရှိပေမဲ့ကျမတို့စီမှာလက်ဝဲရနာအချောတဲ့ဘိုင်းဆိုင်ရာတော့မရှိသေးပါဘူးရှင်။နောက်လာမယ့်လူငယ်တွေအတွက်အချိန်မပုတ်စေဘဲနဲ့ဒီလိုမျိုးအသိဉာဏ်ဘဟုသုတတွေရဖို့လို့နောက်တစ်ခုကအစိုးရအနေနဲ့ဒီအချောတဲ့ဘိုင်းဆိုင်ရာကိုတကယ်ကိုမျိုးတိုးတက်စေချင်တယ်ဆိုလို့ရှိရင်တော့လောကယန္တနာဘိုင်းဆိုင်ရာတက္ကသိုလ်တွေဖွင့်ပေးခြင်းနဲ့လို့ကျွန်မကတော့ဦးစားပါတယ်ရှင်။
မင်္ဂလာပါရှင်အားလုံးစိတ်နဲ့ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တန်ရောက်တဲ့နောက်မှာတော့ကမ္ဘာမှာကြုံတွေ့နေရတဲ့ကိုရိုနာကပ်ပြီးရောဂါစုကြီးကြောင့်လူတွေအားလုံးအပြစ်မထွက်ဖက်နဲ့တီးတန့်ခွဲပြီးတော့နေနေရချိန်မှာကမ္ဘာတစ်ဝန်းကရုပ်ရှင်ပွဲတော်တွေဘလို့များဆက်ပြောကျင်းပသွားဖို့စီစဉ်ထားပါလေဒီလိုမျိုးကမ္ဘာတစ်ဝန်းကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူထွားပြီးကိုပြောပြပေးသွားပါမယ်ကွာတဝန်ကရုပ်ရှင်ပွဲတော်ပေါင်း20ကျော်ဟာအင်တာနက် YouTube online channel ကနေပြောရုပ်ရှင်တွေကိုအခမဲ့ထုတ်လွှင့်ပြသဖို့အစီအစဉ်နေပါတယ်။ကိုရိုနာဗိုင်းရပ်စ်ကမ္ဘာကပ်ဘေးရောဂါစုကြီးကြောင့်ရုပ်ရှင်ရုံတွေပိတ်ထားရသလိုကိန်းရုပ်ရှင်ပွဲတော်နဲ့ညူယောက်ကနှစ်စဉ်ကျင်းပနေကြရုပ်ရှင်ပွဲတော်တွေကိုဖျက်သိမ်းလိုက်ရတဲ့နောက်မှာအခုလိုသူတို့အစီအစဉ်လာတာဖြစ်ပါတယ်။We are one a global film festival. ဒီစည်းတလုံးနဲ့ကမ္ဘာရုပ်ရှင်ပွဲတော်ဆိုတဲ့ခေါင်းစဉ်နဲ့အစည်းအဝေးကြာကျင်းပမယ့်အစီအစဉ်ဖြစ်ပါတယ်။ Berlin, Cannes, Venice, Sundance, Toronto နဲ့ Tribeca ရုပ်ရှင်ပွဲတော်တွေဒီစီစမှာပါဝင်ထားကြပြီးတော့မေလ29ရက်နေ့မှာဒီရုပ်ရှင်ပွဲတော်စတင်မယ်လို့စီစဉ်တဲ့ Tribeca Enterprise နဲ့ YouTube channel တို့ကအခုမေလ17ရက်နေ့ကပဲသတင်းထုတ်ပြန်သွားတာပါ။ရုပ်ရှင်ပွဲတော်အတွင်းမှာပြသမယ့်အထင်မှာတော့ရုပ်ရှင်ကားတွေဖြင့်မှတ်တမ်းရုပ်ရှင်တွေ၊ဂီတအစီအစဉ်တွေ၊ဟာသနဲ့တခြားဆွေးနွေးပွဲလုပ်ထားတာတွေလည်းရှိပါသေးတယ်။အသေးစိတ်အစီအစဉ်ကိုတော့ကြေညာထားတာမျိုးမရှိသေးပါဘူး။ရုပ်ရှင်ပွဲတော်တွေမှာပုံမှန်အားဖြင့်ပြလေရှိတဲ့အဓိကရုပ်ရှင်ကားကြီးတွေကိုပြသမယ့်ပုံတော့မတွေ့ရပါဘူး။ဒီအစီအစဉ်တစ်ခုလုံးကိုအွန်လိုင်းပေါ်ကနေအခမဲ့ကြည့်ရှုနိုင်မှာဖြစ်ပြီးတော့အဲ့ဒီမှာကြီးရှုတဲ့ပရိသတ်တွေကို WHO ရဲ့ COVID-19 ရောဂါအရေးပေါ်တုံ့ပြန်မှုရန်မုံငွေတွေအလူငွေထည့်ဝင်ကြဖို့လဲအလူခံမှာဖြစ်ပါလိမ့်ရှင်။ I see the lights go out on Broadway. I saw the ruins at my feet.အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကပ်ပြီးရန်မုံငွေချောက်ဖွယ်ပွဲတစ်ခုဖြစ်နေညွှန်ရုံမြို့မှာတနင်္လာနေ့မေလ17ရက်နေ့ကရုပ်မြင်သံကြားကနေပြောဖြောပြပွဲတစ်ခုထုတ်လွှင့်ပြသခဲ့တာမှာတော့ဒေါ်လာ115သန်းကျော်ရန်မုံငွေချောက်ဖွယ်နိုင်ခဲ့ပါတယ်။ Rise Up New York ရုံးထားတော့ညူယောက်ဆိုတဲ့ဖြောပြပွဲမှာဂီတပိုင်းကအဆိုရှင်တွေဂီတပညာရှင်တွေမကရုပ်ရှင်နယ်ပယ်ကနာမည်ကြီးတွေရောဒါတွေအပြင်အားကစားသမားတွေစပိုမူးတွေလိုမျိုးလူသိများတဲ့သူတွေပါဝင်တာပါ Robin Hood Parahita အဖွဲ့နဲ့ I Heart Media တို့ပေါင်းပြီးတော့တင်ဆက်တာဖြစ်ပါတယ် Robin Hood Parahita အဖွဲ့ဆိုတာကနယူးယောက်မြို့မှာစီးရဲမွဲတင်မှုချော့ချရေးတွေလှုပ်ဆောင်နေတဲ့အဖွဲ့ဖြစ်ပါတယ်နာမည်ကျော်အဆိုတော်တွေမှာဆိုရင်တော့ Billy Joel, Mariah Carey, Sting တို့လိုမျိုးဝိုင်းအဆိုတော်တွေလည်းပါပါတယ်Billy Joel က Miami 2017တချင်ကိုတည်ဆူထားပြီးတော့သူ့ရဲ့ဖြောပြမှုကိုတော့တချင်ကနယူးယောက်မြို့ရဲ့လူအစီအစုံ
အခုတော့လူသူကင်းမဲ့နေတဲ့ Times Square ကွဲလကတီဗီဖန်သားပြင်ကြီးပေါ်မှာထုတ်လွှင့်ပြသထားပါတယ်။ရုပ်ရှင်တွေအရဆိုရင်တော့ဂျန်နီဖာလိုပက်စ်တို့ထွားဝနိုဝါရိုရဲ့မျှော်လင့်ချက်သတင်းစကားတွေကိုလည်းဒီရုပ်သံအစီအစဉ်မှာကြားခဲ့ရတာပါ။ဂျန်နီဖာလိုပက်စ်ကလည်းနယူးယောက်ဇာတိဖြစ်ပြီးတော့သူကနယူးယောက်အိုင်နိုယူအစ်စတရင့်သ်နယူးယောက်မင်းရဲ့အင်အားကိုကျွန်မသိပါတယ်လို့အားပေးစကားပြောသွားခဲ့ need to make sure we take care of all our neighbors, including our children.
ဒီမှာအမေရိကန်ပြည်အစုကိုအပြင်းထန်ဆုံးရိုက်ခတ်တဲ့ကိုရိုနာကပ်ဘေးကြီးကနယူးယောက်မြို့မှာလည်းအခြေအနေအဆိုးဆုံးဖြစ်နေရိုက်ခတ်တာဖြစ်ပါလိမ့်ရှင်ဒီတက်တော့ကြရင်တော့အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါလိမ့်ရှင်ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်တင်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္ဂနွေမနေ့ပိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါလိမ့်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။အောင်းနေပါအောင်ရ
။ဒီသတင်းပါမဟုတ်အချို့မျိုးတစ်မျိုးဖြစ်တဲ့ကျုံကျဲ့ဥတရားစသဖြင့်နဲ့ဖုတ်တဲ့နန်ကထိုင်လိုအချို့မုံမျိုးကိုခေါ်တဲ့ကူကီကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံ
း cookie cutter
ကိုတင်ပြပေးမှာဖြစ်ပါတယ်ဆာလုံးပေါင်းက c o o k i e cookie ကနန်ကထိုင်လိုအချို့မုံမျိုး cookie ကျမတို့မြန်မာမှာလဲမုတ်တွေကြုံရရမှာ cookie ဆိုတဲ့အသုံးကိုပဲသုံးထားတာတွေလည်းတွေ့နိုင်ပါတယ်CUTTER ကတ္တကဖြတ်တာဆိုတော့စကပိုက်ထုံးရဲ့လုံကောက်ဒီဘယ်ကတော့ကူကီမုတ်ကိုဖြတ်တဲ့ပစ္စည်းပေါ့ဘစ်ကစ်မုတ်လိုကူကီမုတ်မျိုးကိုဖုတ်မယ်ဆိုရင်ဂျုံတကြားနို့ကျဲဥစသဖြင့်နေပြီးအပြားလိုက်လှိမ့်ရတာဖြစ်ပါလေဒီနောက်အဲ့ဒီလှိမ့်ထားတဲ့အပိုင်းကိုကိုလိုချင်တဲ့လေးတောင့်ထရီကန်ကျဲစသဖြင့်ဖြစ်နိုင်ဖို့ရကသံဒါမှမဟုတ်ပလတ်စတစ်နဲ့လုပ်ထားတဲ့ဖြတ်တဲ့ပစ္စည်းကိုသုံးရတာဖြစ်ပါတယ်အဲ့ဒီပစ္စည်းကိုကူကီကတ်တာရဲ့လို့ရည်ညွှန်းသုံးတာဖြစ်ပါတယ်။အဲ့ဒီကူကီကတ်တာကိုသုံးပြီးတော့ခြုံပြားပေါ်မှာဖြစ်လိုက်မယ်ဆိုရင်ကိုလိုချင်တဲ့ပုံတွေထွက်လာတာလည်းဖြစ်ပါတယ်။ဒီနောက်မုတ်ဖုတ်တဲ့အာဗင်နဲ့ကိုထည့်ပြီးတော့ဖုတ်ရတာဖြစ်ပါတယ်။ဒါကြောင့်ကူကီကတ်တာကိုသုံးပြီးမုတ်ဖုတ်မယ်ဆိုရင်ကိုဖြတ်တဲ့ကူကီကတ်တာပုံစံအတိုင်းအားလုံးကဒီပုံစံနဲ့ထွက်လာတာကိုဆိုလိုတာဖြစ်ပါတယ်။ဒါကြောင့်ကူကီကတ်တာဆိုတဲ့ idiom အသေးပဲကတော့ဒီပုံစံနဲ့ထွက်လာတာတထရာတဲ့ဖြစ်နေတာမျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီ idiom ဟာနာမဝိသေသန adjective အဖြစ်သုံးထားတာဖြစ်တဲ့အတွက်ကြောင့်လေသူ့ရဲ့အနောက်မှာ noun noun ဆိုတာကိုအမြဲပဲလိုက်ရတာလည်းဖြစ်ပါတယ်။ဒီတုန်းကပတ်သက်လို့ George Cooper ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ This neighborhood has cookie cutter homes. It must have the same home building company.
ဒီရက်ကွက်မှာအိမ်တွေကြည့်လိုက်ရင်အလုံးကဒီပုံစံနဲ့ပဲအင်းဆောင်တဲ့ company ကလည်းခုလည်းဖြစ်ပါလိမ့်မယ်လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ This neighborhood has cookie cutter homes. It must have the same home building company.
ကိုစလေတင်ပြပေးမှာကတော့
Smart Cookie
ဖြစ်ပါတယ်။စာလုံးပေါင်းက S M A R T Smart ကတော်ရာညာထက်မြတ်တာ C O O K I E Cookie ကဒီနေရာမှာစောစောကရှင်းပြခဲ့တဲ့ idiom မှာလို့နံကထိုင်လိုမျိုးမဟုတ်ချို့မဟုတ်ပဲလူကိုရည်ညွှန်းသုံးထားတာဖြစ်ပါတယ်။ဒါကြောင့် smart cookie ဟာညံထက်တဲ့လူကိုဆိုလိုတာဖြစ်ပါတယ်။ idiom အသေးပဲကလည်းအတူတူပါပဲ။လူရည်လေတဲ့လူမျိုးညံထက်တဲ့လူမျိုးပညာရှိပြီးပြဿနာကိုဖြေရှင်းနိုင်တဲ့ညံမျိုးရှိတဲ့လူကို smart cookie ရဲ့လို့ရည်ညွှန်းပြောတာဖြစ်ပါတယ်။ဒေါ်ရဲတက်တဲ့အားကိုးရတဲ့ခုခုခိုင်းရင်စိတ်ချရတဲ့လူမျိုးကိုလည်းရည်ညွှန်းသုံးတာဖြစ်ပါတယ်။ဒီတုံးနဲ့ပတ်သက်လို့ George Cooper ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ My niece is a smart cookie. She passed her matriculation with 5 distinctions.
ကျွန်တော်ရဲ့ဒီမကတကယ်ကိုညံထက်မြက်တဲ့ကောင်မလေးပဲ။စေတန်းစာမေးပွဲကိုငါးဘာသာဂုဏ်ထူးနဲ့အောင်တယ်လေလို့ကြေပြရပါတယ်။George Cooper ရဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ My niece is a smart cookie. She passed her matriculation with 5 distinctions.
ခုနောက်ဆုံးတင်ပြပေးမှာကတော့
Tough cookie
ဆိုတာပဲဖြစ်ပါတယ်။ T TOUGH tough ကဒီနေရာမှာခံနိုင်ရရှိတာခက်ခဲတာကိုဆိုလိုတာဖြစ်ပါတယ် COO KIE cookie ကစောစောကအတိုင်းလူပုဂ္ဂိုလ်ကိုရည်ညွှန်းတာဆိုတော့ Scribe ထုံးရဲ့ဓာတ်ရိုက်အသေးပဲကတော့ခက်တဲ့လူမျိုးဖြစ်ပါတယ် idiom ဆိုတဲ့သုံးပါးအသေးပဲကတော့နှစ်မျိုးရှိပါတယ်တစ်ခုကတော့ကျမတို့မြန်မာမှာအတော့ကိုမလွယ်တဲ့လူစားမျိုးဖြစ်တာကိုဆိုလိုတာဖြစ်ပါတယ်စီကံချီပြီးစာအုပ်အကြီးတိုင်းလောက်တာနားဝင်အောင်ပြောရဆိုရဆက်ဆံရခက်တဲ့လူမျိုးကို tough cookie ရဲ့လို့ရည်ညွှန်းသုံးတာလည်းဖြစ်ပါတယ်ဒီသုံးရပတ်သက်လို့ကြော်ရှိုးပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ My boss is a tough cookie he won't listen to what we want to say
ကျွန်တော်တို့ဆရာသမားကတကယ်ကိုမလွယ်တဲ့လူစားပဲကျွန်တော်တို့ပြောချင်တာကိုသူကနားမထောင်ဘူးလေလို့ဒီပေရပါတယ်ကြော်ရှိုးပြတဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
My boss is a tough cookie. He won't listen to what we want to say.
Tough cookie ye now adibe de myo ga lo jan dan la de bwa ko khan nan ye shi da nay mkan a shon wa bi chou sa de sait da shi de lu myo ko le tough cookie ye lo yin myon pyo ba de. Chuma lo myama ma mat be da an ko khe pan pan le be su bi lo bwa ye dan ko jan jan khan nan le lu myo ko tough cookie ရဲ့လို့လည်းရည်ညွှန်းသုံးတာဖြစ်ပါတယ်ဒီသုံးနေပတ်တယ်လို့ George Ruby ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ Mary is a tough cookie although she is a widow she worked hard to send all her three children to college
Mary ကအတော်ကိုဘဝမှာခံနိုင်ရရှိတဲ့မြို့သမီးပဲမုဆိုးမှလည်းဖြစ်တယ်ဒါပေမဲ့လို့လည်းသူ့ကလေး၃ယောက်စလုံးကိုကိုလေးပို့နိုင်အောင်သူအလုပ်ကိုတိတ်ကြိုးစားလုပ်ခဲ့တယ်လို့ထိပေးရပါတယ်။ George Cooper ရဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ Mary is a tough cookie. Although she is a widow, she worked hard to send all her three children to college.
ဒီတင်ပါ cookie ကိုအခြေခံပြီးကျင်းပြခဲ့တဲ့ idiom အသုံးတွေကတော့
cookie cutter, smart cookie, tough cookie
တို့ဖြစ်ကြပါတယ်။နောက်တွင်ပါခုလိုချင်းမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်တွင်ချင်းချုပ်ကိုတင်ပြပေးပါမယ်ရှင်ကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ကူးစက်သေဆုံးမှုတို့အများဆုံးဖြစ်နေတဲ့အမေရိကန်ပြည်ထောင်စုမှာဗိုင်းရပ်စ်ကူးစက်မှုကြောင့်သေဆုံးသူအရေအတွက်ကတနင်္လာနေ့မှာ 9,000 ကျော်ကိုရောက်ရှိခဲ့ပြီးကူးစက်ခံထားရသူတသန်းခွဲရှိကြောင်း John Hopkins တက္ကသိုလ်စီးရင်တွေကဖော်ပြပါတယ်။ဒီရေအတွက်ဟာဆိုရင်သတင်းတစ်ပတ်ကာလအတွင်းနောက်ထပ်သေဆုံးသူ 1,000 ထပ်တိုးလာတာဖြစ်တယ်လို့လည်းဖော်ပြထားပါတယ်ရှင်။ကိုရိုနာဗိုင်းရပ်စ်စတင်ဖြစ်ပွားခဲ့တဲ့ဇင်းမြစ်နဲ့ဒီကပ်ဘေးရောဂါအပေါ်ကမ္ဘာနိုင်ငံတွေကဘလို့တုံ့ပြန်ကင်တွယ်ခဲ့ကြသလဲဆိုတာတွေကိုပြီးကြလွတ်လပ်တဲ့စုံစမ်းမှုတွေလုပ်ဖို့ထောက်ခံပေးမယ်။ကပ်ရောဂါကိုထိန်းချုပ်နိုင်တဲ့အနေအထားတစ်ခုရောက်မှစုံစမ်းမှုလုပ်ဖို့တရုတ်သမ္မတရှီဂျင်းပင်ကတနင်္လာနေ့မှပြောဆိုလိုက်ပါတယ်။အမေရိကန်ဇီဝနည်းပညာကုမ္ပဏီမိုဒါနာကသူရဲ့ကိုရိုနာဗိုင်းရပ်စ်စမ်းသပ်ကာကွယ်ဆေးကိုလူအနည်းငယ်နဲ့စမ်းသပ်မှုမှာတိုးတက်မှုတချို့တွေ့ရှိရကြောင်းပြောဆိုပြီးနောက်တနင်္လာနေ့ကအမေရိကန်အစုရှယ်ယာဈေးတွေထိုးတက်ခဲ့ပါတယ်။အဓိကကျတဲ့ Dow Jones က400ခန့်နှုန်းချုံနဲ့ S&P အညွန့်ကိန်းတွေ300ခန့်နှုန်းနီးပါးအတက်နဲ့ဈေးပိတ်ခဲ့ပါတယ်။မိုရနာဇီဝနည်းပညာကုမ္ပဏီရဲ့အစုရှယ်ယာတန်ဖိုးက200ခန့်နှုန်းထိဈေးတက်ခဲ့ပါတယ်။မြန်မာနောက်နဲ့ Development Media Group DMG online သတင်းဌာနတွေအတွက်အလုပ်လုပ်နေတဲ့ရခိုင်ပြည်နယ်ချင်းဆိုင်သတင်းတောက်ကိုကျော်လင်းကိုအမည်မသိဆိုင်ကယ်သမားတွေကမေလ13ရက်နေ့ကလာရောက်ချင်းချောက်ထိပါဆော့ကားသွားတဲ့အပေါ်မြန်မာအာဏာပိုင်တွေအနေနဲ့အ мян ဆုံးစုံစမ်းဖော်ထုတ်ပေးဖို့ IFJ ခေါ်နိုင်ငံတကာသတင်းသမားများအဖွဲ့ချုပ်ကတောင်းဆိုလိုက်ပါတယ်အင်္ဂါနေ့မနေ့ခင် VOE မြန်မာပိုင်းအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။အခုထုတ်လွှင့်ပေးခဲ့တဲ့တနအီစာအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့၈နာရီကနေ၉နာရီအထိလိုင်းကီလိုမီတာ16 19 41တို့ကနေပြန်လည်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ညပိုင်း၉နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းကီလိုမီတာ31 32 51တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။VOE မြန်မာပိုင်းစီစဉ်ကိုနားဆင်ခဲ့ကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ကျမတင်ပြထိုက်ပါ
This program has come to you from the Voice of America, Washington.